Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းဖြစ်ကြပါစေခင်ဗျာ VOA American တိုင်းရဲ့2022ခုနှစ်ဒီဇင်ဘာလ23ရက်စာတာပရိနေမနက်ခင်းအစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်တစ်ချိန်တည်းမှာပဲ VOA Facebook စာမျက်နှာကပါရုပ်သံနဲ့အတူတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်ကျွန်တော်ကခင်မောင်စိုးမင်းပါဒီကနေ့စာတာပရိနေမနက်ခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်သွားမှာပါ
မင်္ဂလာပါခင်ဗျာကျွန်တော်ကဇော်မိုးကျော်ပါဒီကနေ့သတင်းတွေကိုကုအောင်လွင်ဦးနဲ့အတူတင်ပြပေးပါမယ်ဒီကနေ့သတင်းတွေမှာဆိုလို့ရှိရင်အခက်အခဲတွေကိုရင်ဆိုင်နေရတဲ့မြန်မာပြည်သူတွေကိုအမေရိကန်တန်အမတ်ကြီးကအပိတ်လိုက်တဲ့သတင်းမြန်မာတို့အိန္ဒိယကကိုဗစ်ကာကွယ်ဆေးတတန်းလှူဒန်းလိုက်တဲ့သတင်းဒါ့အပြင်အာဖဂန်ကလူသားချင်းစာနာမှုအထောက်အကူတွေအတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကဆုံးဖြတ်ချက်ချလိုက်တဲ့သတင်းစတဲ့မြန်မာနဲ့ကမ္ဘာကစိတ်ဝင်စားစရာသတင်းတွေကိုတင်ပြပေးပါမယ်
။ဟုတ်ကဲ့ခင်ဗျာ။အဲ့ဒီလိုသတင်းတွေအပြီးမှာသတင်းပေးပို့ချက်တွေကိုလည်းတင်ဆက်ပေးမှာပါ။အဲ့ဒီအထက်ကတင်ပြပေးမှာတစ်ခုကတော့
တနက်နေ့ပြဖို့ပြီးတော့ဖန်ခံတဲ့ကလေးရှိတယ်။ပြီးရင်ကောင်းနေတဲ့ကိုင်းနဲ့ဆောင်သွားတယ်။တနက်တင်နဲ့လေမင်းတို့လုပ်တယ်။စက်ရှိလို့များတော့မှပြန်လုပ်ပေးတယ်။
ကလေးငယ်တွေကိုဖမ်းဆီးနှိပ်စက်တဲ့အကြောင်းသတင်းပေးပို့ချက်မှာအပြည့်စုံနားဆင်ရမှာပါ။အဲဒီနောက်ထိုင်းနယ်စပ်မှာ KNU တပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်ဖွဲ့တွေတိုက်ပွဲဖြစ်ပွားနေတဲ့သတင်း၊ကရင်ပြည်နယ်ဝန်ကြီးချုပ်ကိုထောင်ဒဏ်တွေချမှတ်လိုက်တဲ့သတင်းနဲ့အတူအပတ်စဉ်ကဏ္ဍအရေးအနေနဲ့လူထုနဲ့ကျန်းမာရေး၊မြမအရေးသုံးသပ်ချက်နဲ့အားကစားကဏ္ဍတွေကိုလည်းနားဆင်ကြည့်ရှုကြရမှာပါ။ကဲအခုတော့နောက်ဆုံးရထိတ်တန့်ရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုဇော်မိုးကျော်နဲ့ကိုအောင်လင်ဦးတို့ကပြောပြပေးကြပါခင်ဗျာ။
လူသားချင်းစာနာမှုဆိုင်ရာအကူအညီတွေလိုအပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံကိုအကူအညီအထောက်အပံ့တွေပေးဖို့နိုင်ဖို့ကုလသမဂ္ဂလုံခြုံရေးကောင်စီကဗိုလ်တူးနေမှာဆုံးဖြတ်ချက်ချမှတ်လိုက်ပါတယ်။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်အရတာလီဘန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့ရေးယူထားတာတွေကိုချိုးဖောက်ခြင်းမရှိဘဲအာဖဂန်ကိုအကူအညီအထောက်အပံ့တွေပေးဖို့တနည်းခွင့်ပြုလိုက်ပါတယ်။ဒီအစီအစဉ်ကိုအမေရိကန်ပြည်ထောင်စုကလုံခြုံရေးကောင်စီမှာတင်ပြခဲ့တာဖြစ်ပါတယ်။လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ကိုကျေးဇူးတင်ကြောင်းနဲ့အာဖဂန်ရဲ့စီးပွားရေးအတွက်အထောက်အကူဖြစ်လိမ့်မယ်လို့မျှော်လင့်တဲ့အကြောင်းတာလီဘန်ပြောရေးဆိုခွင့်ရှိသူဇဘီဟူလာမူဂျာဟစ်ကပြောဆိုပါတယ်နိုင်ငံတကာအတိုင်းအဝိုင်းအနေနဲ့စီးပွားရေးနဲ့ငွေကြေးဆိုင်ရာပိတ်ဆို့ထားမှုတွေကိုလည်းအလင်းအမြန်ဖယ်ရှားပေးလိမ့်မယ်လို့မျှော်လင့်ကြောင်းသူကပြောဆိုခဲ့ပါတယ်ကုလသမဂ္ဂဆိုင်ရာအမေရိကန်ဒုတိယတန်အမတ်ကြီးဂျက်ဖ်တီဒူလာရင်းကတော့ဒီကူညီထောက်ပံ့မှုတွေကအဖွဲ့အစည်းတွေအနေနဲ့နိုင်ငံတကာအတိုင်းအဝိုင်းရဲ့ဝတ်တရားတွေကိုလစ်လျှူပြီးတော့လိုရာလုပ်ဖို့အတွက်မဟုတ်ဘူးလို့တာလီဘန်အပေါ်အရေးယူထားတာကိုရည်ရွယ်ပြီးပြောဆိုပါရတယ်။ဒါ့အပြင်ဗိုလ်တူးနေမှာပဲအမေရိကန်ပြည်ထောင်စုကလည်းတာလီဘန်အပေါ်ချမှတ်ထားတဲ့ပိတ်ဆို့အရေးယူမှုတချို့ကိုရှော့ပေးခဲ့ပါရတယ်။အကူအညီထောက်ပံ့တွေပေးနိုင်ဖို့နဲ့တခုချင်းပိတ်ဆို့အရေးယူခံထားရတာမဟုတ်လို့ရှိရင်ကုန်ပစ္စည်းတင်ပို့ခွင့်နဲ့ငွေကြေးလွှဲပြောင်းခွင့်တွေကိုပြန်လည်ခွင့်ပြုလိုက်ပါရတယ်။
ဒီနေ့ငယ်နျူကလ িয়ার စီစဉ်ဟာဒေတာပင်ချင်းချောက်မှုတရားဖြစ်ကြောင်းနဲ့အမေရိကန်နဲ့အစ္စရေးတို့ကပြောဆိုလိုက်ပါတယ်။ UN ငယ်အနေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားဆီးဖို့ဆက်လက်ကြိုးပမ်းသွားမှာဖြစ်ကြောင်းလည်းအမေရိကန်အမျိုးသားလူချုပ်ရေးအကြံပေး Jake Sullivan နဲ့အစ္စရေးအမျိုးသားလူချုပ်ရေးအရာရှိ Ian Holder တို့တွေ့ဆုံပြီးပြောကြားလိုက်တာပါ။နျူကလ িয়ার စီစဉ်ဒေတာပင်မှာမတိမငြိမ်ဖြစ်စေမဲ့လိုရည်တွေနဲ့အကြမ်းဖက်ဖွဲ့စည်းတွေကိုအားပေးနေတဲ့လိုရည်တွေအပေါ်ဝင် UN ငယ်ရဲ့ချင်းချောက်မှုအန္တရာယ်တွေကိုရင်ဆိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့တယ်လို့လည်းအမေရိကန်သမ္မတအင်ဂျီရောရဲ့ဗိုလ်ထုနေ့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ဒီရည်အနေနဲ့နျူကလ িয়ার လက်နက်မထုတ်လုပ်နိုင်အောင်တားဆီးဖို့လည်းနှစ်နိုင်ငံတာဝန်ရှိသူတွေသဘောတူလက်ခံကြရတယ်လို့ဖော်ပြထားတာပါ။အမေရိကန်သမ္မတဟောင်းဒေါ်နယ်ထရန့်လက်ထက်2018ခုနှစ်မှာနှုတ်ထွက်ထားတဲ့အီရန်နျူကလ িয়ার ရေး2015ခုနှစ်နိုင်ငံတကာသဘောတူညီချက်ကိုပြန်လည်အကောင့်ထဲပေါ်နိုင်မှုဩစတြေးလျနိုင်ငံဗီယက်နာမ်မျိုးကနိုင်ငံတကာဆွေးနွေးပွဲရဲ့နောက်ဆုံးအခြေအနေတွေကိုလည်းအမေရိကန်အမျိုးသားလူမျိုးရေးအကြံပေးဆွေးနွေးပွဲကအစ္စရေးအမျိုးသားလူမျိုးရေးအရာရှိကိုတင်ပြခဲ့ကြောင်းသတင်းတွေကဖော်ပြပါရယ်ဆွေးနွေးမှုတွေမှာတော့ယူရိုနိုင်ငံကနျူကလ িয়ার လုပ်ငန်းတွေကိုရှော့ချပြီးအပြန်အလှန်အပြင်အနောက်နိုင်ငံတွေကပိတ်ဆို့တန်ခတ်မှုတွေကိုရှော့ချပေးရမှာပါအစ္စရေးကတော့အီရန်နျူကလ িয়ার ရေးသဘောတူညီချက်ကိုပြန်အသက်သွင်းမယ်စီစဉ်ကိုစန့်ကျင်ထားပါရယ်ယူရိုနိုင်ငံကတော့သူ့ရဲ့နျူကလ িয়ার လုပ်ငန်းတွေဟာငြိမ်းချမ်းတဲ့ယူရိုချင်းနဲ့သာဖြစ်တဲ့အကြောင်းပြောဆိုထားပါရယ်
ယူကရိန်းပါဝင်တချိန်ကဆိုဗီယက်ယူနီယံလက်အောက်ခံနိုင်ငံတွေမှာနေတိုးအဖွဲ့ရဲ့စီရေးချက်တင်မှုတွေကိုရပ်ဆိုင်းဖို့ရုရှားဘက်ကတောင်းဆိုထားတာကိုလာမယ့်ဇန်နဝါရီလမှာအမေရိကန်နဲ့ဆွေးနွေးသွားမယ်လို့ရုရှားနိုင်ငံဂျာရေးဝန်ကြီးစာကေလာဖရော့ကဗုဒ္ဓဟူးနေ့မှာပြောဆိုလိုက်ပါတယ်။
Мы не хотим войны. President Putin ab atom yesho raz sko sto nam konflikt ne nuzhni.
Chanaro a nine sit ko mlo la ba bu, thait dai yin san ye lan ko myi chwe lo ba bu. Da ba me Russia ye long jong ye twet lo wat de lo yu sa de be ni lan ko mso a thong pyu twa ma ba lo. Russia naingan ja ye win ji ga pyo su twa da ba. Russia a nine NATO ne ti cha twei song mo myo len tha pi ka kwe ye swan yi khai ma aung chu ba ni de Russia naingan a paw အလေးနဲ့သဘောထားဆွေးနွေးဖို့မျှော်လင့်ကြောင်းပြောဆိုခဲ့ပါတယ်။ယူကရိန်းအပါအဝင်အရှေ့ဥရောပနိုင်ငံတွေမှာစီးရဲချက်တင်မှုတွေမလုပ်ဖို့1998ခုနှစ်မတိုင်မီကနေတိုးတက်တည်မရှိခဲ့တဲ့ယူကရိန်း၊ပိုလန်၊ဟန်ဂရီ၊ချက်နဲ့ဘောလ်တစ်နိုင်ငံတွေမှာနောက်ထပ်နေတိုးတက်တွေထပ်မချဖို့အပါအဝင်လုံခြုံရေးအစီအစဉ်တရားကိုရုရှားကအမေရိကန်ကိုကမ်းလှမ်းခဲ့ပါတယ်။အမေရိကန်နဲ့အနောက်တိုင်းခေါင်းဆောင်တွေကရုရှားသမ္မတပူတင်အနေနဲ့2014ခုနှစ်တုန်းကလိုယူကရိန်းနိုင်ငံပိုင်ခရိုင်းမီးယားကိုကျူးကျော်သိမ်းပိုက်တာတွေထပ်လုပ်လာမှာကိုစိုးရိမ်နေပါတယ်။အမေရိကန်အစိုးရကတော့ရုရှားကယူကရိန်းကိုကျူးကျော်မဲ့အလားအလာကိုဟန်တားဖို့အချိန်တလားလောက်သာကြံတော့တယ်လို့ခန့်မှန်းထားပါတယ်။ရုရှားနိုင်ငံသားရေးဝန်ကြီးကတော့ယူကရိန်းကိုတိုက်ခတ်ဖို့စီစဉ်နေတယ်ဆိုတဲ့ပြောဆိုချက်တွေဟာမမှန်ကန်ဘူးလို့တင်းနယ်လာနေတဲ့ကငင်းဆန်ထားခဲ့ပါတယ်
။လီဗျားနိုင်ငံမှာသမ္မတယူကော့ပွဲကိုတောက်ကြံနေချင်းပတ်နိုင်မှုဖြစ်နိုင်ကြီးအလားအလာနေပါတဲ့အကြောင်းယူကော့ပွဲချင်းပတ်ရေးဆိုင်ရာလွှတ်တော်ကော်မတီကပေါ်လူနေမှာပြောလိုက်ပါတယ်။တရားရေးလုံခြုံရေးနီးနာပိုင်းကိစ္စတွေနဲ့ပတ်သက်လို့တိုင်ပင်ဆွေးနွေးမှုတွေလုပ်ခဲ့ပြီးတဲ့နောက်ကော်မတီဥက္ကဋ္ဌရဲ့သုံးသပ်ချက်ကိုလွှတ်တော်ဥက္ကဋ္ဌကပေးပို့ခဲ့တာပါ။ယူကော့ပွဲချင်းပတ်မဲ့ရက်အတိတ်ကတော့ကော်မတီဥက္ကဋ္ဌကအတိအကျမပြောပါဘူး။ယူကော့ပွဲကော်မရှင်ကတော့ဇန်နဝါရီလ24ရက်နေ့ထိရက်ရွှေ့မယ်အကြောင်းနောက်ပိုင်းမှာကြေညာခဲ့တာပါ။ယူကော့ပွဲလုပ်ငန်းစဉ်မှာအငင်းပွားစရာတွေအများအပြားကျော်လာပြီးနောက်ကြန့်ကြာနေတဲ့သမ္မတယူကော့ပွဲရက်ရွှေ့ရလိမ့်မယ်လို့လည်းအစိုးရမှကလည်းကခန့်မှန်းထားကြပါတယ်။လီဗျားနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်ခဲ့တဲ့မော်မဂရာဖီဖြုတ်ချခံခဲ့ရတာ10နှစ်လောက်ရှိလာပေမဲ့တိုင်းပြည်ကိုယာယီအစိုးရနဲ့အုပ်ချုပ်နေတာပါနိုင်ငံရှိပိုင်းနဲ့အနောက်ပိုင်းကလက်နက်ကိုင်အုပ်စုတွေချာကုလသမဂ္ဂရဲ့ဂျာဝင်စစ်ဆင်မှုနဲ့ပြီးခဲ့တဲ့နှစ်ထဲမှာပဲအပြစ်ခတ်ရစက်ထားပါတယ်လီဗျားခြေဆိုင်ကုလသမဂ္ဂရုံးကတော့ထရီပိုလီမြို့တော်ကလုံခြုံရေးအခြေအနေပေါ်စိုးရိမ်ကြောင်းအင်္ဂါနေ့မှာပြောဆိုထားပါလက်နက်ကိုင်အဖွဲ့တွေရဲ့လှုပ်ရှားမှုတွေကြောင့်တင်းမာမှုတွေပေါ်ပေါက်နေပြီးပြစ်ခတ်ဖြစ်လာနိုင်တဲ့ထိတ်တဲ့ရင်ဆိုင်မှုအန္တရာယ်တွေလည်းကြီးထွားလာနေတယ်ဆိုပြီးသတိပေးပြောဆိုထားပါတယ်
ဒီအမေရိကန်တန်မနက်ဖြန်မြန်မာပိုင်းသားအစီအစဉ်လေးကိုမနက်6နာရီကနေ9နာရီထိတိုင်းထိုမီတာ32 kHz 9335နဲ့9383ညတိုင်းထိုမီတာ49 kHz 6153ညပထမနာရီဝက်မှာလိုင်းနက်မီတာ190 kHz 1505တို့ကနေပြန်ထုတ်လွှင့်ပေးနေပါတယ်ရှင
် VOA ရဲ့အတန်လင်းအစီအစဉ်လေးကိုဆက်လက်ကြည့်ရှုနားတော်တာဆင်နေရတာပါခင်ဗျာကျွန်တော်တို့ခုဆက်လက်ပြီးတော့သတင်းတွေကိုတင်ပြပေးပါအောင်မယ်။ကချင်ပြည်နယ်ဖားကန့်မြို့လုံခင်းကျေးရွာမှာရှိတဲ့အမြင့်ပေ100ကျော်လောက်ရှိတဲ့မြေစာပုံတစ်ခုဒီဇင်ဘာလ22ရက်နေ့မနေ့စောပိုင်းမှာပျို့ချခဲ့တဲ့အတွက်ရင်မစေးကြောက်ရှာဖွေနေသူဒါဇင်နဲ့ချီပျောက်ဆုံးနေပါတယ်။ဗုဒ္ဓနေ့မနေ့4နာရီလောက်ကအနီးအနားရေကန်တဲကိုမြေစာပုံပျို့ချရာကတေဆုံးသူအလောင်းတလောင်းကိုရှာဖွေတွေ့ရှိထားပြီးအများအပြားပျောက်ဆုံးနေတာကိုလည်းလုံခင်းချက်ချင်းဒီတပ်ဖွဲ့မှုဦးဆန်လွင်က VOA ကိုပြောပြခဲ့ပါတယ်။
ကျွန်တော်တို့ဒီမှာဟိုဒီမှာ58တဲ့ဝန်ကျင်ကတော့ရှိတယ်တော့ဒီကနေ့ဥပဒေတော့ဖိုးချတော့တော့အခုဒီမှာကျွန်တော်တို့ရှာဖွေနေတာကတော့ဒိတ်ဒိတ်နဲ့ကျွန်တော်ကျိုးနဲ့ဒိတ်နဲ့အဲ့လိုဖြစ်ဖြစ်ဒီမှာတော့ကြာရှိနေကြတယ်ဟိုပေါ့ရုံလောင်းနေရတော့မတွေ့နိုင်ဘူးဒီနေရနိုင်ဘူးဖြစ်နေတယ
်ဒီမြေသာပုံကို2019ခုနှစ်ကတည်းကကုမ္ပဏီတွေကစွန့်ပစ်သွားတာဖြစ်ပြီးတော့ရေမစေးကြောက်ရှာသူတွေကမြေသာပုံရဲ့အောက်ခြေအနားမှာတူးဆရှာဖွေကြတဲ့အတွက်မြေသားဤကြပြိုကျသွားတာဖြစ်နိုင်တယ်လို့တချို့ကခံမှန်းထားပါတယ်။တန်ရာရခဲ့သူ25ယောက်လောက်ကိုဆေးရုံတင်ပို့ခဲ့ရတယ်လို့လဲကယ်ဆယ်ရေးသမားတွေကိုကိုးကားပြီးတော့ AFP သတင်းမှာဖော်ပြထားပါတယ်။ကယ်ဆယ်ရေးဝန်ထမ်းတွေကတော့ပျောက်ဆုံးနေသူတွေကိုဗုဒ္ဓဦးနဲ့နှောင်းပိုင်းအထိလိုက်လံရှာဖွေနေကြတာဖြစ်ပါတယ်ခင်ဗျာ
။ဆေးရနသိပြီးနောက်ပိုင်းအခက်အခဲတွေနဲ့ရင်ဆိုင်နေရတဲ့မြန်မာပြည်သူတွေပေါ်အမေရိကန်သံတမန်ကြီးကအားပေးစကားပြောကြားလိုက်ပြီးတိုင်းပြည်မှာဒီမိုကရေစီစနစ်ပေါ်ထွန်းစေဖို့လည်းနှစ်သက်ကူစုဆောင်စကားဖြင့်ပြောကြားလိုက်ပါတယ်
။ This year the people of Myanmar have shown incredible courage and resilience in the face of immense challenges.
As the new year approaches, ဒီနေ့မှာပဲမြန်မာပြည်သူတွေဟာအင်မတန်ခက်ခဲတဲ့စိန်ခေါ်မှုတွေကိုရင်ဆိုင်ရင်းမယုံနယ်တော့ပျော်မြောက်တဲ့တတိနဲ့ကျဉ်ကျဉ်ခံနိုင်စွမ်းကိုပြသကြပါတယ်။နှစ်သက်ကူပြောင်းမှုအချိန်နီးခတ်လာတဲ့မြန်မာပြည်သူတွေငြိမ်းချမ်းကြပါစေ၊ကျန်းမာကြပါစေ။ ဒီမိုကရေစီစနစ်ကိုပြန်ထူထောင်နိုင်ရပါစေလို့ယူသားစွာစွန့်မကောင်းတောင်းလိုက်တဲ့အကြောင်းတမ်မတ်ကြီးတောမတ်စ်ပိုင်ရကဘော်ဒူးနေအွန်လိုင်းကနေနှစ်တခုစုတောင်းစကားပြောကြားရမှာထက်သွင်းပြောဆိုသွားတာပါ။မြန်မာနိုင်ငံမှာဖေဖော်ဝါရီလ1ရက်နေ့စစ်တပ်ကအရတားဆွေးရောက်ကိုဖယ်ရှားအာဏာသိမ်းလိုက်ပြီးနောက်နိုင်ငံရေးအခြေအနေတွေနဲ့လူသားချင်းစာနာမှုဆိုင်ရာပြဿနာတွေပေါ်ပေါက်နေတဲ့ကြောင့်အမေရိကန်ပါဝင်နိုင်ငံကတိုင်ဝမ်ကမြန်မာစစ်အာဏာနေပေါ်ဖိအားပေးနေတာပါ။စစ်အာဏာသိမ်းမှုကိုစန့်ကျင်လှုပ်ရှားသူတွေပေါ်အပြင်းထန်နေနေမှုတွေကြောင့်နောက်ဆက်တွဲလက်နက်ကန်ပြည်ပကတ်တွေနေရဆုပ်ကွာထွက်ပြေးရတဲ့ပြဿနာတွေကြောင့်လူသားချင်းစာနာမှုဆိုင်ရာအခြေအတဲကြုံရမှာကိုလည်းနိုင်ငံကတိုင်ဝမ်ကသတိပေးပြောဆိုထားပါတယ်။
အိန္ဒိယနိုင်ငံကြားရဲ့အတွင်းဝင်ရှရီဟာရရှင်ဂလာရဲ့နှစ်ရက်ကြာမြန်မာနိုင်ငံခရီးစဉ်ပထမနေ့မှာပဲမြန်မာနိုင်ငံအတွက်ကိုဗစ်ကာကွယ်ဆေးတသန်းလှူဒန်းလိုက်ကြောင်းအိန္ဒိယတန်ယုံကဗိုလ်တူးနေ့မှာထုတ်ပြန်ပါတယ်။အိန္ဒိယမြန်မာနယ်စပ်ပြည်သူများအပါအဝင်မြန်မာနိုင်ငံမှာကိုဗစ်ရောဂါကာကွယ်ရေးအတွက်အိန္ဒိယနိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတသန်းကိုမြန်မာနိုင်ငံချက်ချင်းဤအသင်းထံပေးအပ်ခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလစစ်တပ်ကအာဏာသိမ်းပြီးနောက်ပထမဆုံးအကြိမ်အိန္ဒိယအစိုးရတာဝန်ရှိသူတဦးရဲ့ခီးစဉ်ဖြစ်ရောက်ရှိနေတဲ့အိန္ဒိယနိုင်ငံသားရဲ့အတွင်းဝင်ရဲ့ခီးစဉ်မှာတော့မြန်မာစစ်တပ်အာဏာပိုင်နေတဲ့တွဲဆုံပြီးလူသားချင်းစာနာမှုဆိုင်ရာကိစ္စတွေနှစ်နိုင်ငံနယ်စပ်လုံခြုံရေးကိစ္စတွေနဲ့မြန်မာနိုင်ငံကနိုင်ငံရေးအခြေအနေတွေကိုဆွေးနွေးမှဖြစ်တဲ့ကြောင်းခီးစဉ်မတိုင်မီမှာပဲအိန္ဒိယနိုင်ငံသားရဲ့ဝင်ကြီးဌာနကသတင်းထုတ်ပြန်ထားပါတယ်အိန္ဒိယနိုင်ငံသားရဲ့အတွင်းဝင်ဟာမြန်မာနိုင်ငံမှာရောက်ရှိနေစဉ်နိုင်ငံရေးပါတီတွေအရက်ဖက်လူမှုအဖွဲ့အစည်းတွေနဲ့တွေ့ဆုံမှာဖြစ်တယ်လို့လည်းဖော်ပြထားပါတယ်။ဧပြီလကလေးတုန်းကတော့မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းမှုကိုစန့်ကျင်သူတွေပေါ်အချမ်းပဲနေနေမှုတွေပေါ်အိန္ဒိယအစိုးရကရှုတ်ချကြအောင်ကြေညာခဲ့ပါတယ်။စစ်တပ်ကအာဏာသိမ်းပြီးနောက်အဖမ်းခံရတဲ့နိုင်ငံတော်အတိုင်ပင်ခံတော်ဆန်းစုကြည်ကိုဒီလအစောပိုင်းကထောင်ဒဏ်ချတဲ့အပေါ်မှာလည်းစိတ်အနှောက်အယှက်ဖြစ်ရတဲ့အကြောင်းပြောဆိုထားပါတယ်ခင်ဗျာ။
ဖိုင်ဇာဆေးကုမ္ပဏီထုတ်တောက်ဆေးပြားကိုကိုဗစ်ရောဂါကူးစက်ရမှာအရေးပေါ်သုံးစွဲဖို့အမေရိကန်ဆေးဝါးနဲ့အစားအစာကြီးကြပ်ရေးဌာန FDA ကခွင့်ပြုလိုက်တဲ့အကြောင်းကုမ္ပဏီကဗိုလ်တူးနေ့မှာကြေညာပါတယ်။ဖိုင်ဇာကုမ္ပဏီထုတ်တောက်ဆေးကိုတခြားဆေးတစ်မျိုးဖြစ်တဲ့ Ritonavir နဲ့တွဲဖက်သုံးစွဲတဲ့အခါကျန်းမာရေးအားနည်းသူတွေအတွက်ဆေးရုံတင်ကူးစက်ရတာတည်ဆုံးတာတွေကိုကာဝေးရမှာ90ရာခိုင်နှုန်းထိရောက်မှုရှိတယ်လို့လည်းကုမ္ပဏီကပြောပါတယ်။ကိုဗစ်ရောဂါကိုအိမ်မှာပဲဆေးတောက်ပြီးကုနိုင်မဲ့ပထမဆုံးဆေးမျိုးစားကိုတော့အသက်၁၂နှစ်နဲ့အထက်အရွယ်ကျန်းမာရေးအားနည်းသူတွေအတွက်အသုံးပြုခွင့်ပေးလိုက်တာပါ။ဆေးရုံကတော့အမေရိကန်မှာဖြန့်ချီဖို့အသင့်ဖြစ်နေပြီးရှင်းနှစ်2022ခုနှစ်မှာလူနာ120စာဆေးပက်လက်အောင်တောက်နိုင်မဲ့ပမာဏအထိထုတ်လုပ်မှဖြစ်တဲ့အကြောင်းလဲဖိုင်ဇာကုမ္ပဏီကပြောထားပါဗျ။ဆေးတစ်ပက်လက်စာကိုဒေါ်လာ530ကုန်ကျမှဖြစ်ပြီးအမေရိကန်အစိုးရကတော့လူနာ100စာမှာယူထားပါဗျ။ Paxlovid လို့အမည်ပေးထားတဲ့ဆေးကိုတော့ကိုဗစ်ရောဂါလူနာတွေ12နာရီကိုတစ်ချိန်5ရက်တောက်သုံးရမှဖြစ်ပါတယ်။ဆေးတောက်မဲ့လူတွေရင်းနေနဲ့လဲကိုဗစ်ရောဂါပိုကူးစက်ခံရတဲ့အကြောင်းအတိအပြုချက်ထောက်ထားပြသကြရမှဖြစ်ပါတယ်။
ကျားသာပရင်းနေနက်ခင်ထိတ်တဲရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုစော်မိုးကျော်နဲ့ကိုအောင်လင်ဦးတို့ကပြောပြပေးကြတာပါ VOE ရဲ့မနက်ခင်ရေဒီယိုအစီအစဉ်တွေကို VOE ရဲ့ FB Facebook စာမျက်နှာနဲ့ YouTube စာမျက်နှာတို့ကပါရုပ်သံအဖြစ်နဲ့ကြည့်ရှုနိုင်ပါတယ်အခု VOE ရဲ့အစီအစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49နဲ့ပထမနာရီဘက်မှာလိုင်းလမီတာ190တို့ကနေတင်ဆက်ခဲ့တာပါအခုတော့သတင်းပေးပို့ချက်ဒီသတင်းလာတွေကိုဆက်လက်တင်ထုတ်လွှင့်ပေးပါမယ်ပထမဆုံးထိုင်းမြန်မာနယ်စပ်ကပေးပို့တဲ့သတင်းတစ်ပုဒ်ကိုအရင်ထုတ်လွှင့်ပေးပါရစေထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီတောင်ဘက်မှာရှိတဲ့ပေဘောဘိုးရွာဘက်မှာစစ်ကောင်စီတပ်တွေနဲ့ KNU တပ်တွေဒီဇင်ဘာလ22ရက်နေ့ကတိုက်ပွဲဖြစ်တာကြောင့်လက်နက်ကြီးကြီးစံတွေကျရောက်ပြီးဒေသခံတွေဘေးလွယာကိုထွက်ပြေးတိမ်းရှောင်ရမှာလူဦးရေ2000လောက်ဟာတောင်ရင်မြင့်အနီးမှာခိုလုံနေရတယ်လို့သိရပါတယ်ဒီသတင်းကိုမအေးအေးမာကနေထိုင်းမြန်မာနယ်စပ်ကအခုလိုသတင်းပေးပို့ထားတာနားဆင်ကြပါခင်ဗျာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြောက်ရီတောင်ဘက်မှာရှိတဲ့တေဘောဘိုးဒေသဘက်မှာဒီဇင်ဘာလ22ရက်နေ့ကစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလူမျိုးရေးတပ်တွေတိုက်ပွဲဖြစ်ပွားခဲ့ပါတယ်ဒီကနေ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်2000လောက်တောင်ရင်မြင့်အနီးမှာခိုလုံထွက်ပြေးလာကြတယ်ဆိုပြီးဒုက္ခသည်တွေကိုစားနပ်ရိက္ခာအကူအညီပေးနေတဲ့အလုံသမားရေးလှုပ်ရှားသူဦးမိုးကျော်ကပြောပါတယ
်ဒါဒီဘောဘိုးဘက်မှာဒီနေ့မနေ့ပေါ့နော်၈နာရီ၅မိနစ်ကနေပြီးတော့၈နာရီခွဲကျော်၈နာရီခွဲလောက်၈နာရီခွဲကျော်ကြာတော့တိုက်ပွဲဖြစ်တယ်လို့ကျွန်တော်သတင်းလေးကြားပါတယ်ဗျဟုတ်ကဲ့အဲ့ဒီသတင်းလေးကြားပြီးရင်နောက်ဆက်တွဲမှာဒေသခံတွေပေါ့နော်အာဒီစစ်ပွဲတွေကြီးတွေ့ရအားနေပြီးတော့ပြေးလာတဲ့အဲစစ်ဆောင်တဲ့သူတွေကအထောင်နဲ့ချီပြီးရှိတယ်ဒီလိုလူသိရပါလေဗျာ
ထိုင်းမြန်မာနယ်စပ်ကရင်ပြည်နယ်မြဝတီတောင်ဘက်မှာရှိတဲ့ Tebobo data bema, Dizemalan, the Sene Yeniga, Sikansi tatti neck, ye muta lumia y tatti, type webship bagavare, digging it like worry down, Sivisham Natala, Tauyemi and Nima, Colon Tapila Jare, so be Toga de Rigo, Sana Yaka, Kuni Pene, Lotamaye, Lushadu, Umujova, Piovare.
Obadama, she there, and I see Visham, then I do. ပါလာဒီဒီပက္ခဏီနလမ်းမိတဲ့သူတွေကနေပြီးပို့ပြီးတော့အခုကြီးပြီးပို့နေရလို့ရှိပါတယ်။ဒါတူတူကလည်းဒီဒီဇင်ဘာလဆိုတော့ညပိုင်းဒီမှာအေးတယ်။အမိုးကအောက်မှာပုံဖဲနဲ့တောင်းတဲ့တက္ကံမှာဒီစပေးရှောင်းတွေရတယ်။ဒါကကျမရှေးရှောင်းတွေရတယ်ပြည်သူတွေတို့ကတော့ဒီရင်းရှိလာတဲ့သူကျမရဲ့ဒေသရဲ့ဒီအထိကိုင်လာနိုင်တယ်။ဒါသူတို့ဒီကိုရေးတရှိမှုတွေပြောမစင်ဒီဝက်ချက်တွေတော့အများကြီးပေါ့။စားန
ရှိတယ်သူတို့ကပြည့်စုံမှာတော့သူတို့ကတော့ချုံမှုတွေဆောတော့သူတို့မှာပါလာတဲ့မောကသာလူမှုမှုပြီးတော့နေထိုင်နေကြတာကိုကျွန်တော်တို့တွေ့ရပါတယ်ဗျာဟုတ်ကဲ့ဒီကနေ့တေဘဘောဒေတာဘက်မှာဖြစ်ပွားခဲ့တဲ့တိုက်ပွဲကြောင့်အနီးတစ်ဝိုက်ကျေးရွာဆေးရွာလောက်ကဒေတာကနေဟာတောတောင်တွေထဲမှာပဲပေါ်ဆောင်နေရပြီးအဲ့ဒီတဲကဆစ်ဘေးဆောင်2000လောက်ကတော့ထိုင်းမြန်မာနယ်စပ်တောင်ရင်းမြစ်အနီးနားကို
တော့ဖန်စီထိမ့်သိမ်းခံရတဲ့ကရင်ပြည်နယ်ဝင်းကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ကိုဖမ်းအောင်ထောင်တွင်တရားလွတ်တော်ကရွေးကောက်ပွဲမှာမဲမတမာမှုဖြစ်အောင်လှုံ့ဆော်တယ်ဆိုပြီးထောင်ဒဏ်3နှစ်အပြစ်ပေးလိုက်ပါတယ်ဒီအကြောင်းအပြည့်စုံကိုရန်ကုန်ကလာတဲ့သတင်းကိုကိုရဲမုံကပြောပြပေးမှာနားဆင်ကြပါခင်ဗျာ
ရွေးကောက်ပွဲမှာမဲမတမာမှုဖြစ်အောင်မတော်ဩဇာသုံးမှုနဲ့ကရင်ပြည်နယ်ခရိုင်ရွေးကောက်ပွဲကော်မရှင်ကရတသက်ကြီးပုံမှန်130ကာကြီးနဲ့တရားရုံးမှာဥတိုက်လျှောက်ထားတဲ့အမှုကိုစီရင်ဆုံးဖြတ်တာပါဒီအမှုကိုပြီးခဲ့တဲ့အပတ်ကမှတရားရုံးမှာစတင်ဆစ်ဆေးကြမ်းတမ်းမှုတွေလုပ်ခဲ့တာဖြစ်ပါတယ်ဗုဒ္ဓဟူးနေ့မှာတော့ဖန်အန်ထောင်သွင်းတရားရုံးကနေအခုလိုအမိန့်ချမှတ်လိုက်တာဖြစ်တယ်လို့လုံခြုံရေးအရာအမည်မဖော်လို့တဲ့တရားရုံးနဲ့နှီးဆက်သူက VOA ကိုပြောပါတယ
်ဒေါ်နန်းကျင်ကျွေးမြင့်ကိုဒီနေ့ရသကြီးပုံမှန်130ကကြီးနဲ့1003ထားလိုက်ဒီလာကင်းမှာပဲသူတို့ဆွဲတင်နေမိသားစုနဲ့ဆက်သွယ်ခွင့်မရဘူးပြုတ်ခွင့်လည်းမရဘူးရှင်းနေလည်းငှားခွင့်မရဘူးသူကဒါမြန်မြန်ချင်းယုံပြီးထားလိုက်တာပေါ့ Act of the Parliament လို့သူပြောတာပဲပါလီမန်ဥပဒေပေါ့နော်အစားဒီစဲဥပဒေဆိုပြီးတော့သတ်ပြင်ဆင်ထားတာဟုတ်ပြင်ဆင်ထားတဲ့ဥပဒေပေါ့ဆို130ကကြီးနဲ့ဒီနေ့ပဲမင်းချလိုက်
ကရင်ပြည်နယ်ဝန်ကြီးချုပ်ဒေါ်နန်းခင်ထွေးမြင့်ဟာပြီးခဲ့တဲ့နိုဝင်ဘာ9ရက်နေ့ကအဂတိလိုက်စားမှုတွေနဲ့ထောင်ဒဏ်85နှစ်ပြီးခဲ့တဲ့မေလကလည်းအများပြည်သူတည်ငြိမ်အေးချမ်းမှုပြည့်ပြောင်းအောင်လှုပ်ဆောင်မှုရာသပတ်ကြီးပုံမှန်905ခခွေးနဲ့ထောင်2နှစ်ကြားခံနေရသူဖြစ်ပြီးအခုတခါပြည်တယ်ချမှတ်ခံရတာနဲ့ပါပေါင်းရင်နှစ်80ထောင်ဒဏ်ကြားခံရမှာဖြစ်ပါတယ်။ဒါနဲ့ပတ်သက်လို့သူမရှိနေတွေကိုမေးမြန်းတာမှာတော့သူတို့အနေနဲ့အခုလိုထောင်ဒဏ်ချမှတ်တဲ့အပေါ်မှာဘာမှတ်ချက်မှမပေးလို့ကြောင်းနဲ့သူတို့အနေနဲ့မိသားစုနဲ့ဆက်လက်တိုင်ပင်မှုတာရှိတယ်လို့ဆိုပါတယ်။လက်ရှိမှာတော့ရှေ့နေတွေအပါအဝင်မိသားစုဝင်တွေကိုယ်တိုင်ဒေါ်နန်းခင်ထွေးမြင့်နဲ့တွဲဆောင်ခွင့်မရသေးတာကြောင့်ဒီစီရင်ချက်ချမှတ်တာနဲ့ဒီအမှုနဲ့အခြေအနေအပေါ်ကာယကံရှင်သဘောထားဘလို့ရှိမရှိဆိုတာကိုမသိရသေးဘူးလို့သူမရှေ့နေတွေကပြောပါတယ်။လက်တလုံးမှာဒေါ်နန်းခင်ထွေးမြင့်လိုပဲတခြားတိုင်းနဲ့ပြည်နယ်ဝင်ကြီးချုပ်တွေကိုလည်းရွေးကောက်ပွဲကော်မရှင်ကနေတရားစွဲထားတာတွေရှိနေပါတယ်။မကွေးတိုင်းဝင်ကြီးချုပ်ဒေါက်တာအောင်မွန်းညွန်မန္တလေးတိုင်းဝန်ကြီးချုပ်ဒေါက်တာဇော်မြင့်မောင်တို့ကိုလည်းကော်မရှင်ဘက်ကရာဇသက်ကြီးပုံမှန်တွေတက်ကတရားရုံးမှာဥဒေလျှောက်ထားတာကြောင့်အမှုရင်ဆိုင်နေရပါတယ်။အခုပြည်ထောင်ချမှတ်လိုက်တဲ့ပုံမှန်130ကကြီးဟာယာရုရယူထားချိန်မှာမတော်ဩဇာသုံးကရွေးကောက်ပွဲရလဒ်ကိုပြောင်းလဲစေဖို့ရည်ရွယ်လှုပ်ဆောင်ခဲ့တာတွေအတွက်ချမှတ်တဲ့ပြည်ထောင်ဖြစ်ပါတယ်။ဒီပုံမှန်နဲ့ဆွဆွဲခံရသူဟာအပြစ်ရှိတယ်လို့တရားရုံးကဆုံးဖြတ်ရင်အမြင့်ဆုံးထောင်ဒဏ်3နှစ်နဲ့ငွေဒဏ်ချမှတ်ခံရနိုင်တယ်လို့ပြဋ္ဌာန်းထားပါတယ်။ NLD ဗဟုအလုံးမှုဆောင်ဝန်ကြီးချုပ်ဒေါ်နန်းခွင်ထွေးမြင့်ကိုဖေဖော်ဝါရီတရက်အနာသိန်းတဲ့နေ့မှာစစ်တပ်ကဖမ်းဆီးပြီးနောက်နေအိမ်အကျယ်ချုပ်ထိန်းသိမ်းထားခဲ့ပါတယ်။သတင်းတပတ်အကြာဖေဖော်ဝါရီလ10ရက်နေ့မှာတော့စစ်တပ်ကနောက်ထပ်တစ်ကြိမ်ထပ်မံဖမ်းဆီးပြီးဖမ်းအင်အချင်းထောင်မှာအခုချိန်ထိဖမ်းဆီးထားတာဖြစ်ပါတယ်ခင်ဗျာ
။ VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Bambies app ကို download လုပ်ရယူနိုင်ပါတယ်။ Android အတွက်ဆိုရင် Google Play App Store မှာ VOA Bambies လို့ရှာပြီး download လုပ်နိုင်တယ်လို့iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ်။ VOA Bambies App မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထုတ်လွှင့်နေချိန်မှာတိုက်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအဖတ်စဉ်အစီအစဉ်တွေကိုလည်းအစဉ်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
်။အခုပြောပြမယ့်သတင်းကတော့မြန်မာနိုင်ငံမှာကလင်းငယ်တွေရာနေချီပြီးဖမ်းဆီးထိန်းသိမ်းခံရပြီးနှစ်ရှည်ထောင်ဒဏ်တွေ အကြံပေးဥပဒေတွေတက်ကတရားစွဲဆိုခံရတယ်လို့ရှင်းနေတွေကပြောပါတယ်။ကလေးတွေဟာနှိမ့်ဆက်ခံရတဲ့အပြင်မိသားစုနဲ့ပါတွဲဆောင်ခွင့်မပေးတာအဲ့ဒီအတွက်ကလေးတငယ်အခွင့်အရေးတွေချိုးပေါက်ခံရတယ်လို့ပြောပါတယ်။ရန်ကုန်ကပြေးဖို့တဲ့တရင်ကိုမက်ခင်ဖြူတွေးကပြောပြပါလိမ့်မယ်ခင်ဗျာနားဆင်ကြပါ
။စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ဆန္ဒပြလူငယ်တွေကိုအကြမ်းဖက်ဖမ်းဆီးတာအပြင်နောက်ပိုင်းမှာတော့ဘုံခွဲမှုတွေလက်နက်မှုတွေနဲ့ပါဆက်ဆက်ပြီးအဖမ်းဆီးတွေဆက်တိုက်ရှိနေတာမှာဒီအထက်အသက်မပြေသေးတဲ့ကလေးငယ်တွေပါပါဝင်ပါတယ်။မြန်မာနိုင်ငံကလေးငယ်ဥပဒေအရဆိုရင်အသက်18နှစ်အောက်အရွယ်ကိုအသက်မပြေသေးတဲ့ကလေးဆိုပြီးသတ်မှတ်ချက်ရှိပါတယ်။အခုဖမ်းဆီးခံရတဲ့ကလေးအများစုဟာဥပဒေပါကလေးငယ်အခွင့်အရေးကိုခံစား권မရတဲ့အပြင်ကြီးနေတဲ့ပြစ်မှုတွေနဲ့ပါရင်ဆိုင်နေရတယ်လို့အကူအညီပေးနေတဲ့ရှင်းနေတဲ့ဦးက VOA ကိုပြောပါတယ်။
ဒီလိုတော့ကျွန်တော်တို့ကြည့်တဲ့ဟာတော့ဒီတင်းတန်းကျောင်းတွေမှာတော့ကလေးတွေကနည်းနည်းများလာတယ်ကလေးတွေဖန်စီခံတဲ့ကလေးတွေကဆက်လာတယ်ဟိုကလေးတွေလည်းတော်တော်ကြာနေပြီးချုပ်ထားတာဗောလေအမှုတွေဆက်စနေတယ်ကလေးတွေကဆိုတော့ကွာကလေးတွေအမှုတွေမှလည်းများတော်တော်များအခုတွေ့နေရတဲ့ဟာကဟိုကလေးတွေကိုပြန်လုပ်တာမျိုးမရှိတော့ဘဲနဲ့ဆွဲချက်တွေတင်ပြီးတော့အမှုဆက်ရှင်ဆိုင်ခိုင်းတာတွေပုံများလာတယ်အဲဒီဟာတော့တွေ့ရတယ်ဗောနော်ဟိုမိပါစီပြန်ရတာတွေကလည်းနဲလာပြီးတော့ဟိုဆွဲချက်တွေတင်ပြီးကလေးတွေကိုချက်ပြမှုစစ်တယ်ဗောလေအဲ့မှာလေမိဘနဲ့တွေ့ခွင့်မရသေးဘူးအခုချိန်ကြီးတော့တချို့အစားတော့ရအောင်ဖြူပေးဖို့လို့ကောင်းကောင်းမရသေးဘူးဆိုတော့လေတွေ့ရတယ်ပေါ့နော်အခုကကျွန်တော်ကလေးတွေက6တက်ဒီလိုပဲပစ္စည်းဖြစ်စီတာတို့စကူဒက်စကာဒီနင်းနော်ပုံကန်နဲ့ဟာလက်နဲ့မှုတွေနဲ့ဆွဲရရှိတယ်ဟိုလူရက်တဲ့ပါညာနဲ့တွဲဆွဲတယ်အခုနောက်ပိုင်းဆိုရင်ပါလီပါပါလာလေးဆိုတော့ကျွန်တော်တို့ဖောက်ခွေးကြီးနဲ့ဆိုင်တဲ့ဟာတွေပါဆွဲလာတယ်ဒီတချို့ကြောင့်မတရားအသင်းဆက်တွယ်မှုတို့ပုံမှန်ကျွန်တော်ဟိုပါဘာရစတဲ့ကြီးဟာတွေမဟုတ်တော့ဘဲနဲ့ဆိုတော့အထူးဥပဒေနဲ့ဆွဲရရင်များလာတယ်
သူတို့တွေကိုလက်ရှိမှာရန်ကုန်နဲ့မန္တလေးတိုင်းအတွင်းမှာရှိတဲ့လူငယ်လေးချင်ရေစခန်းကျောင်းတွေမှာထိန်းသိမ်းချပြီးတခြားဒေသတွေမှာတော့တီးခြားခွဲထိန်းသိမ်းတာမျိုးတိတ်မရှိပဲရဲအချုပ်ခန်းတွေမှာထိန်းသိမ်းချတယ်လို့အဲ့ဒီရှင်တွေကပြောပါတယ်။ဆရာနာရှင်စန့်ကြည်လှူရှားသူတွေကိုဖမ်းဆီးနိုင်ဖို့သူတို့နဲ့ဆက်နွယ်တဲ့ကလေးငယ်တွေနဲ့တက်ကြီးရွယ်အိုတွေကိုတစားကန်သဘောဖမ်းဆီးထားတာတွေရှိတယ်လို့လည်းရှင်တွေကပြောပါတယ်။လက်ရှိလူငယ်လေးချင်ရေစခန်းကျောင်းတွေမှာထိန်းသိမ်းခံရတဲ့ကလေးတွေဟာညှိနှိုင်းနှိမ့်ဆက်ခံရတာမျိုးတွေကြုံနေရတယ်လို့လည်းသူကပြောပါတယ်။
ဖန်စီကလေးအုပ်ကြီးချိုးဖောက်ပြီးတော့ကလေးကဖန်ခံနေရတာထူထောင်းနေတနက်နေ့ပြစ်ဖောက်ပြီးတော့ဖန်ခံနေတဲ့ကလေးရှိတယ်ပြီးရင်ကောင်းနေတဲ့ကိုင်းနဲ့ဆောင်းသွားတယ်တနက်တင်နဲ့လေမင်းတို့လုပ်တယ်တက်ရှိလို့များတော့ပြန်လုပ်ပေးတယ်အဖန်စီကလေးကအထင်ရောက်တဲ့ခါကျတော့လေဒီရိုက်နေတာရှိတယ်ဟိုတချို့တို့ပင်တင်ပါးတွေကိုတင်ရကော်ပိုက်ပေါ့အဲမှာတော့ကျွန်တော်ဘလုံးလုံးမှာထည့်ပြီးတော့ရိုက်တဲ့အမျိုးလေးဆရာတော်ကြီးရိုက်နေတဲ့အမျိုးလေးရှိသူတချို့တွေကတော်ဝေပုံစံနဲ့မှာလက်မှတ်တွေကဖန်စီချင်းမှာမထိုးဘူးအစိုးရရောက်မှထိုးနိုင်တယ်။ဘာကြောင့်ထိုးမလဲမသိဘူးကလေးတွေက။တန်းနိုးတွေအများကြီးချုံရတယ်ဗောနော်။ကလေးနဲ့လက်ယုံညစ်တွေရှိတယ်။လုံထုံးလုံးကြီးနဲ့မင်းနေတာမဟုတ်ဘူး။ဖန်ကလေးကနေအကုန်လုံးကကလေးသူငယ်ခွင့်ယူပြီးနေပတ်သက်ပြီးတော့အပြုတ်အမရနဲ့ချိုးပေါက်ခံရတဲ့ဟာကြီးကြီးပဲတန်းစီတွေ့နေရတယ်ဗောနော်။ကလေးတွေလည်းစိတ်တော်တော်ပင်မန်းနေတာကျွန်တော်တွေ့ရတယ်။ပြည်တဲ့ကြာနေတဲ့ပုံတွေဗောနော်။ကြာလာတဲ့ခါကျတော့အပြင်လဲယုံလဲထွက်လို့မရမိသားစုနဲ့တွေ့လို့မရ။တချို့ကလေးတွေကစိတ်ပိုင်းဆိုင်ရာပြဿနာရှိတယ်။တချို့ကလေးတွေကအရင်ကြောက်နေတယ်။အရင်ကြောက်လာနေတဲ့ခါကျတော့အဲ့ဒါကလေးတွေတို့ကဒီစိတ်ကြမ်းမကြီးနဲ့ပတ်သက်တဲ့ဆရာဝန်ကြီးကိုယ်တိုင်ကုသဖို့ဒေါတာမျိုးတွေရှိတယ်။ကုသမှုကလည်းကောင်းကောင်းမရဘူး
။အတမပြည့်သေးတဲ့ကလေးငယ်တွေကိုတစားကန်နေတဲ့ဖမ်းဆီးမှုတွေကကလေးတငယ်ခွေးရီကိုစစ်ကောင်စီကချိုးဖောက်နေတာဖြစ်တယ်လို့နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာဥပဒေ International Humanitarian Law ကိုပါချိုးဖောက်နေတာဖြစ်တယ်လို့တက်ကြွလှုပ်ရှားသူတွေကထောက်ပြကြပါရယ်။ကုလသမဂ္ဂရဲ့ကလေးခွေးရီကော်မတီဇူလိုင်လအတွင်းထုတ်ပြန်ချက်အရဆိုရင်တော့စစ်တပ်ကအာဏာသိမ်းပြီးတဲ့နောက်စစ်ကောင်စီတပ်တွေရဲ့လက်ချက်နဲ့အတမပြေသေးတဲ့ကလေး85ဦးသေဆုံးပြီးတထောင်နီးပါးဖမ်းဆီးခံထားရတယ်လို့ပြောပါရယ်။ဒါရင်းနဲ့ပတ်သက်လို့လူငယ်တင်းနှန်းကျောင်းတွေနဲ့ပြည်ထောင်စုဝန်ကြီးဌာနကိုအချိန်ချင်းဆက်သွယ်မေးမြန်းဖို့ကြိုးစားခဲ့ပေမဲ့လို့ပြန်လည်တုံ့ပြန်ဖြေဆိုတာမျိုးမရှိပါဘူး။စစ်ကောင်စီတပ်တွေရဲ့ဖမ်းဆီးခံခဲ့ရသူတွေကအသက်မပြေသေးသူအများစုဟာရန်ကုန်နဲ့မန္တလေးကဖြစ်ပြီးပဲခူးပြည်စတဲ့မြို့တွေမှာလည်းဖမ်းဆီးခံရမှုတွေရှိပါရယ်။မြန်မာနိုင်ငံဟာကုလသမဂ္ဂရဲ့ကလေးငယ်များအခွင့်အရေးကာကွယ်မှုသဘောတူညီချက် CRC ကိုလက်မှတ်ရေးထိုးထားသလိုပြည်တွင်းမှာလည်းကလေးငယ်ဆိုင်ရာဥပဒေပြဋ္ဌာန်းချက်ရှိပါတယ်။အခုလိုဖမ်းဆီးစစ်ဆေးမှုတွေဟာဒီဥပဒေတွေကိုချိုးဖောက်တာပဲလို့ဥပဒေရေးရာကျွမ်းကျင်သူတွေကယူဆကြပါတယ်။နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသိအေအေပီပီရဲ့ထုတ်ပြန်ချက်တွေအရစစ်တပ်ကအာဏာသိမ်းပြီးနောက်ပိုင်းမြန်မာနိုင်ငံထုံးဝမ်းမှာဖမ်းဆီးထိန်းသိမ်းခံရသူ1000ကျော်ရှိခဲ့ပြီးတော့အဲ့ဒီအထက်မှာအယောက်900ကျော်ဟာထောင်ထဲချမှတ်ခံထားရတယ်လို့ဖော်ပြထားပါတယ်။ဖမ်းဝရထုတ်ခံထားရလို့ထွက်ပြေးတင်းရှောင်နေရသူအယောက်2000နီးပါးရှိနေတယ်လို့လည်းပြောပါရယ်။အာဏာသိမ်းတာကိုဆန့်ကျင်တဲ့အတွက်စစ်တပ်ကအကြမ်းဖက်ဖြိုခွင်းရမှာတိတ်ဆုံးသူနဲ့စစ်ကြောရေးမှာစစ်ဆေးခံရပြီးတိတ်ဆုံးခဲ့သူဦးရေဟာ2000နီးပါးရှိပြီးဒီအထဲမှာအသက်မပြည့်သေးတဲ့ကလေးတွေပါဝင်နေတယ်လို့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါရယ်။မြန်မာစစ်ကောင်စီဘက်ကတော့ AAPP ရဲ့စည်းရင်းဟာချက်ကားလို့နဲ့လို့တုံ့ပြန်မှုပါရယ်ရှင်။
မြန်မာနိုင်ငံနဲ့ပတ်ပတ်ပတ်တဲ့တရင်ပေးဖို့ချက်ဒီအပြီးမှာအခုတခါနိုင်ငံတကာတရင်ဆောင်ပါတပုတ်ကိုထုတ်လွှင့်ပေးပါရစေ။ရာသီဥတုပြောင်းလဲမှုကြောင့်သဘာဝကပ်ဘေးတွေဖြစ်မလာအောင်ကာကွယ်နိုင်ဖို့ကမ္ဘာအပူချိန်ကို 1.5 ဒီဂရီဆဲလ်ဆီယပ်တဲ့ကျော်မလာအောင်ထိန်းသိမ်းထားနိုင်ရေးအတွက်ကုလသမဂ္ဂကရည်မှန်းလှုံ့ဆော်နေရမှာဤခဲနေတဲ့မြောက်ဝင်ရုံးစုံဘက်မှာအပူချိန်တွေကအလင်းမြန်တိုးလာနေပါတယ်။အတိတ်ဆက်ဝန်းအနီးဖင်လန်နိုင်ငံလက်ပလန်ဒေသကသမင်မွေးမြူရေးသမားတွေအနေနဲ့ရာသီဥတုပြောင်းလဲမှုအကျိုးဆက်ကြောင့်သမင်တွေအစားအစာရှားပါလာတာကိုကြုံနေရပါပြီ။ AP သတင်းကိုအခြေခံပြီးနန်းလောင်ကအခုလိုတင်ပြထားပါတယ်
။မျိုးဆက်6ခုထက်မနည်းရိန်းနီးယားသမင်မွေးမြူရေးလောက်ကင်လာတဲ့အန်နာအိုလီလာဟာအပူချိန်အနုတ် 25 ဒီဂရီဆဲလ်ဆီယပ်လောက်အေးတဲ့အာတိတ်ဆက်ဝိုင်းအတွင်းပိုင်းရဲ့အထိသမင်တွေအစားရှားဖို့လွတ်ပေးရပါတယ်။ဆောင်းရာသီမှာအေးအေးတက်နဲလာရင်မိုးများတက်ပြီးတော့နင်းနဲ့မိုးချီရင်ရေရီခဲကုန်လာကြောင်းသမင်တွေအတိတ်ကစားကြတဲ့ပီချင်ပြင်းကြီးပင်တွေအပေါ်ရေခဲတွေအုပ်ကုန်ပါတယ်။ဒါဆိုရင်တော့အပင်တွေကိုအနှံ့ခံဖို့ရေခဲအောက်ကရေညှိပင်တွေကိုသမင်တွေတူးပြီးတော့စားဖို့မဖြစ်နိုင်တော့ပါဘူး။ဒီလိုအခြေအနေတွေကြောင့်ရိန်းဒီယာသမင်တွေဟာအာဟာရပြည့်ပြည့်ဝဝမရတဲ့အတွက်သားလျှောတာအလေးချိန်မပြည့်တဲ့ခက်လီလီသားပေါက်ကလေးတွေမွေးဖွားတာမျိုးတွေဖြစ်လာတယ်လို့သုတေသီတွေကယုံကြည်ထားပါတယ်
။ 20, 30 years we have had winters.getting more
ပုံမှန်မဟုတ်တဲ့ဆောင်းရာသီမျိုးဖြစ်လာတာနှစ်ပေါင်း20 30လောက်ရှိပါတယ
်
အထူးသဖြင့်ဆောင်းဥပောက်လောက်မှာနှင်းတွေကြမယ်နောက်ပြီးမိုးတွေရွာလာမယ်ပြီးရင်နှင်းတွေပြန်ကျတတ်ပါတယ်ဒါကြောင့်ရိန်းဒီးယားသမင်တွေအဓိကစားတဲ့အပင်တွေပေါ်ရေခဲတွေအုပ်ကုန်လို့အရင်ကလိုမျိုးစားစရာရှားပါလာပါတယ
်သမင်မွေးမြူသူများအသင်းရဲ့အဆိုအရဖင်လန်နိုင်ငံမှာရိန်းဒီးယားသမင်မွေးမြူရေးသမား4400လောက်ရှိပြီးတော့သမင်အကောင်ကြီး2သိန်းဝန်းကျင်လောက်ရှိပါတယ်တခြားမွေးမြူရေးသမားတွေလိုပဲအန်လဲသူ့ရဲ့ရိန်းဒီးယားသမင်တွေကိုနှွယ်ပင်တွေမျက်ချောက်တွေစောင်းနေတဲ့တွင်လုံးအစာထိုကျွေးထားတာပါဥရယာသီပြောင်းလဲမှုနဲ့သမင်တွေတဟဆာတာဖြစ်လာတတ်ပေမဲ့အပြောင်းလဲတွေကတိတ်မြန်လွန်းသလိုရာသီဥတုကိုခံမှန်းဖို့ကလည်းမလွယ်ပါဘူးအတိတ်ဆက်ဝိုင်းဒေသကအပူချိန်ဟာကမ္ဘာအခြားနေရာတွေထက်ပိုးပြီးတော့မြန်ဆန်လာတယ်လို့သိပ္ပံပညာရှင်တွေကပြောပါတယ်ဖင်လန်မိုးလေဝသဌာနအဆိုအရပြီးခဲ့တဲ့နှစ်ပေါင်း150အတွင်းနိုင်ငံမြောက်ဖက်စွန်းလက်ပလန်ဒေသမှာတက်လာတဲ့အပူချိန်က 13.5 ဒီဂရီဆဲလ်ဆီယပ်ထက်ကျော်ပါတယ်။ဘရစ်တန်နိုင်ငံဂလာစကိုမြို့မှာနောက်ဆုံးကျင်းပခဲ့တဲ့ဥတုရသီပြောင်းလဲမှုတိုက်ဖျက်ရေး COP26 ညီလာခံမှာတော့ဆက်မှုထွန်းကားစကာလကရှိခဲ့တဲ့ကမ္ဘာအပူချိန်ထက် 13.5 ဒီဂရီဆဲလ်ဆီယပ်ထိကျော်မသွားအောင်ဝိုင်းဝန်းထိန်းထားဖို့မျှော်မှန်းထားတာပါ။ We are talking actually even more than 1.5.
I mean,ဒီကနေ့ရတဲ့ကဘာမြောက်ဖက်စွန်းဒေသမှာအပူချိန်ကြီးတက်မှုနှုန်းပိုဆိုးလာတယ်ဆိုတာသိကြပြီးသားဖြစ်မယ်လို့ထင်ပါတယ်။ရာသီဥတုကလည်းတနေ့တစ်ခြားပိုးပြီးတော့ပူပြင်းလာပါတယ်။ဒီဒေသကအပူချိန်ဟာ3ဒီဂရီဆဲလ်ဆီယပ်အထိကျော်သွားမယ်ဆိုတာခန့်မှန်းချက်တချို့လည်းရှိပါတယ်
။ဥရုယာတိပြောင်းလဲမှုကြောင့်ရိုးရာသမင်မွေးမြေးလုပ်ငန်းတွေပြတ်ကွယ်သွားမှာကိုလည်းဆိုရင်မျိုးတွေရှိနေပါတယ်
။ I'm hopeful with reindeer herding because
reindeer မွေးမြူရေးလုပ်ငန်းတွေဒီအချိန်ထိထိန်းထားနိုင်တာမဟုတ်လို့ဒီလုပ်ငန်းအတွက်ကျွန်တော်မှမျှော်လင့်ချက်တွေတော့ရှိပါတယ်အနာဂတ်ကောင်းတွေရှိတယ်လို့လည်းထင်ပါတယ်ဒါပေမဲ့လူငယ်လူရွယ်တွေဘက်ကယုံယုံကြည်ကြည်နဲ့ဒီတက်မကတက်တက်ကြွကြွရှိဖို့တော့လိုပါတယ
်ရှားဒီဥတုသိအေးတဲ့ဒေသမှာလာလောက်ကိုင်းနိုင်တဲ့ reindeer သမင်မွေးမြူရေးသမားတွေအတွက်တော့ဥတုရာသီပြောင်းလဲမှုကအကြီးမားဆုံးစိန်ခေါ်ချက်လည်းဖြစ်ပါတယ်2030ခုနှစ်အရမှာဆက်မှုဖွံ့ဖြိုးဆဲကာလကရှိခဲ့တဲ့ကမ္ဘာအပူချိန်နဲ့ 1.5 ဒီဂရီဆဲလ်ဆီယပ်ထက်ကျော်မသွားအောင်ထိန်းထားနိုင်ရေးနိုင်ငံဆောင်ကဖလုံအိမ်တောင်းွေထုတ်လုပ်မှုတပ်ဖွဲ့အထိလျှော့ချဖို့ကုလသမဂ္ဂကရည်မှန်းထားတာပါလက်ရှိကမ္ဘာအပူချိန်ကတော့ 1.3 ဒီဂရီကျော်ပြီးနေပါပြီဖလုံအိမ်တောင်းွေထုတ်လုပ်မှုကျဆင်းရေးလုပ်ကိုင်နေပေမဲ့2030ခုနှစ်ကစပြီးတော့ကာဗွန်နိုင်အောက်ဆိုက်တောင်းွေထုတ်လုပ်မှုက14ရာခိုင်နှုန်းအထိတိုးလာခဲ့တာလည်းဖြစ်ပါတယ်ဒီမှာတောင်းလာပါ
VOA American တန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်။ VOA Facebook ကနေလည်းတိုက်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအတန်မြန်မာဘာသာအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေရပါမယ်။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှာကအချိန်နဲ့ညာဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသတင်းအစီအစဉ်တွဲဆုံမင်းငန်းတို့ကိုကြည့်ရှုကြရပါမယ်။လူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube 70B Asia Bin Juru Channel 13ဒါမှမဟုတ်Tancom 6 to 2, Channel 123 Nukane, Pan Yuji Shumamari. ကျိုးရူဖိုင်မှုအသေးစိတ်အချက်လက်ကို VOA မြန်မာပိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီတည်င်းမှန်တွေပို့ပေးနိုင်မှုလူလူမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA American တန်ရဲ့မနေ့ပိုင်းအတန်လွင့်အစီအစဉ်တွေကို line to meter 32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ပါတယ်။အခုသတင်းဒုတိယပိုင်းမှာအပတ်စဉ်ကဏ္ဍတွေအနေနဲ့ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးဦးကျော်စံသာရဲ့မြမအရေးသုံးသပ်ချက်နဲ့ကိုရန်နိုင်ရဲ့အားကစားကဏ္ဍတို့ကိုထုတ်လွှင့်ပေးပါမယ်။အခုပထမဆုံးအနေနဲ့ဒေါက်တာတန့်စော်ရဲ့လူလူနဲ့ကျမ်းမာရေးအစီအစဉ်ကိုနားဆင်ကြရမှာပါ။စီးကျိုယောဂနဲ့ပတ်သက်လို့လိုင်နာရမာတွေရှောင်ကျဉ်ရမယ့်အစားအစာတွေအကြောင်းကိုဒေါက်တာတန့်စော်ကအခုလိုမေးမြန်းတင်ဆက်ထားတာနားဆင်ကြပါခင်ဗျာ။
ဘောလုံးတဲ့သူတွေအစီစားတာများတဲ့သူတွေသူရင်းစီတဲ့များတဲ့သူတွေနဲ့မိသားစုဝင်တွေမှာစီကျူယောဂဖြစ်တဲ့ရာဇဝင်ရှိတဲ့သူတွေဟာအမျိုးသားနှင့်စီကျူယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေဖြစ်ပါတယ်အမျိုးသားနှင့်စီကျူယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ယောဂမဖြစ်အောင်ဘလို့အချက်တွေကိုလိုက်နာဆောင်ရွက်သင့်ပါလဲလို့မေးကြည့်တဲ့အခါအထွေထွေယောဂအထူးဆရာဝန်တူဦးဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ
်ဒါတော့နံပါတ်1အရေးကြီးဆုံးကတော့ဘာလဲဆိုရှင်းပါဆရာတို့ပြောတဲ့အထဲမှာလည်းပါတယ်မိမိရောက်ရှိနေတဲ့ခန္ဓာကိုယ်၄ဆင့်ကိုရှင်းချပြရတော့ဆော့ချပေးရမယ်ဆိုတာအဓိကအပြင်ဇာတို့ BMI 25ထက်ကျော်တဲ့သူတွေပြောတာပါနော်အဲ့တော့ကိုယ့်ရဲ့ပတ်ဝန်းကျင်မှာကြည့်မယ်ဆိုရင်လည်းလူ100ယောက်မှာဇာတင်နေ9ယောက်10ယောက်လောက်ကတော့ BMI 25ထက်ကိုကျော်နေနိုင်တယ်လို့ယူဆမိတယ်ပေါ့နော်ဆိုတော့ဒီလိုလူတွေမှာဇာတို့ကကိုယ်လေးချင်းကိုဆော့ချနိုင်မယ်ဆိုလို့ရှိရင်ဒီအမျိုးအစားနှစ်ကြီးကျိုဖြစ်ဖို့ကာကွယ်နိုင်မှာဖြစ်ပါတယ်အဲ့တော့ဇာတို့သုတေသနရလက်တွေရဆိုရင်မိမိရရှိနေတဲ့ခန္ဓာကိုယ်လေးချိန်ကို9ရာခိုင်နှုန်းဆော့ချပေးဥမာပေါင်200ရှိတဲ့လူက14ပေါင်ဆော့ရမယ်ဆိုတာပေါ့နော်14ပေါင်လောက်900ရာခိုင်နှုန်းဆော့ချပေးမယ်ဆိုလို့ရှိရင်အမျိုးသားနှစ်စီးကျိုဖြစ်ဖို့အတွက်ကို60ရာခိုင်နှုန်းလောက်ကာကွယ်နိုင်မယ်ဆိုပြီးဆရာတို့တွေးရှိထားတာရှိပါတယ်နောက်တစ်ခုကတော့ဒီဆရာတို့ American Diabetes Association ပေါ့နော်အဲ့တော့ American နိုင်ငံစီးကျိုအဖွဲ့ကြီးကနေလေ့လာချက်တွေအရဆိုရင်မိမိရဲ့ခန္ဓာကိုယ်လေးချိန်ကိုတဲ့10ရာခိုင်နှုန်းဆော့ချပေးနိုင်ရင်တဲ့မျိုးစားနှင့်စီးကျိုးယောဂမဖြစ်အောင်ကာကွယ်ပေးနိုင်တယ်ဆိုတဲ့သုတေသနရလက်တွေလည်းရှိတယ်။ဒါကြောင့်မလို့ပြန်ချုပ်ပြီးပြောမယ်ဆိုရင်မိမိရဲ့ခန္ဓာကိုယ်၄ချိန်ကိုကျန်းမာတဲ့ခန္ဓာကိုယ်၄ချိန်ပေါင်းထဲမှာထည့်သွင်းထားဖို့လိုတယ်။ဇာတို့ BMI နေနဲ့ပြောမယ်ဆိုရင်တော့ 18.5 နဲ့ 25 ကြားထဲမှာရှိအောင်ဒီတိုင်းစားတော့မယ်ဆိုလို့ရှိရင်ဇာတို့မျိုးစားနှင့်စီးကျိုးဖြစ်ဖို့ကိုတော်တော်များများကာကွယ်နိုင်သွားမှာဖြစ်ပါတယ
်။ကိုယ်လက်လှုပ်ရှားမှုပြုလုပ်ခြင်းဟာလည်းစီးကျိုးယောဂကိုကြိုတင်ကာဝယ်တဲ့နေရာမှာထည့်ရောက်မှုရှိတယ်လို့သိရပါတယ်။ဘလူကလလှရှာမှုမျိုးပြုလုပ်တင်နေဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါတယ်
။ဒါဆိုလှုပ်လှုပ်ရှားရှားနေတိုင်းမှာဆိုတာဘာတွေလှုပ်လို့ရတယ်ပေါ့နော်။အဲ့တော့ဓမ္မတိကတော့ဒီကိုထိုင်နေတဲ့အချိန်ကိုလျှော့ရအောင်နော်။လူတွေတနေ့တာကာလမှာထိုင်တာနဲ့ရတာဆိုထိုင်တဲ့အချိန်ကပိုများတယ်။အဲ့တော့ထိုင်တာကိုလျှော့ချမယ်ဆိုရင်လှုပ်ရှားမှုကိုပိုပြီးတော့လုပ်ပြီးတင်တယ်။ပြီးလို့ရှိရင်တော့လမ်းလျှောက်တဲ့လေ့ကျင့်ကဘီသူမဆိုလုံနိုင်တယ်တဲဦးတည်းလည်းလုံနိုင်တယ်။နောက်တစ်ခါဘီဘယ်ပစ္စည်းကိရိယာမှမပါဝင်တဲ့လမ်းလျှောက်ခြင်းဟာအကောင်ဆုံးကိုလည်းလှုပ်ရှားနေစေပေါ့နော်အဲ့တော့ဘယ်လောက်လှုပ်ရမလဲဆိုရင်တနေ့မှာမိနစ်30တပတ်မှာ5ရက်ပေါ့နော်အဲ့တော့တနေ့မှာမိနစ်30နေ့စဉ်မလျှောက်နိုင်ရင်တော့တပတ်အတွင်းမှာမိနစ်150ပြည့်အောင်လမ်းခတ်တော့လျှောက်ပြီးမယ်ဆိုရင်လည်းပဲဆရာတို့ကဒီစီးချိုဖိတ်ချုပ်တဲ့နေရာမှာအကျိုးရှိတယ်ဆိုတာတွေ့ရတယ်တဲ့ဟောနောက်တစ်ခုကတော့ဒီကျန်းမာရေးအားကစားအနေနဲ့နော်ယောဂနော်လုပ်တယ်ဒါကြကြွက်သားတွေဟိုတန်မာအောင်လုပ်ရင်းနဲ့ဆရာတို့က sugar control အတွက်ကောင်းစီတယ်တဲ့ဒါတချို့တွေလေးမတဲ့ကိစ္စတွေမှာလည်းပဲဒါကောင်းတယ်ဆိုတာမျိုးတွေးရှိထားတယ်အဲ့တော့ဒီနည်းနဲ့လုပ်ရမယ်ပေါ့နော်အဲ့တော့အာကစားတဲ့လုပ်တစ်ခုလုပ်နိုင်တဲ့လူတွေကလုပ်မယ်ပေါ့နော်အာကစားလုပ်ဖို့အခက်အခဲရှိတဲ့လူတွေကတော့လမ်းသာလျှောက်ပေးမယ်ဆိုလို့ရှိရင်မျိုးစနစ်စည်းကြိုဖြစ်ပွားမှုတွေကိုလျှော့ချပေးနိုင်တယ
်အသီးအရွက်အသီးနှံစားသုံးပေးခြင်းကလည်းစည်းကြိုယောဂကိုကြိုတင်ကာဝယ်တဲ့နေရာမှာအထောက်အကူဖြစ်စေတယ်လို့ဒေါက်တာဦးမောင်ကျော်နိုင်ကအခုလိုပြောပါတယ
်နော်အစားအသောက်မှာတော့ဆရာတို့ကဒီအဓိကချက်၃ချက်ပြောထားပါတယ်နံပါတ်၁ကတော့အသီးအရွက်အသီးနှံကိုပိုစားပါနော်ဒါကတော့ဆရာတို့အများအားဖြင့်ကျမကြီးဒီသိပညာပေးတဲ့အခါမှာအများအားဖြင့်ပြောတာပေါ့နော်အဲ့ဒီမှာမှဆရာတို့ကဒီစီးကျိုးထိသိမ်းမှုအတွက်သူဦးစားပေးပြီးပြောထားတဲ့ချက်ကလေးတွေရှိပါတယ်အဲ့ဒါတော့ခရမ်းကျင်ဒီပန်းကော်ပြီးအဖြူပန်းကော်ပြီးအစိမ်းငရုတ်ကောင်းနော်နောက်အရွက်မျိုးစုံဒါတွေစားပြီးလို့ရှိရင်ဆရာတို့ကစီးကျိုးဖြစ်ပွားမှုကိုလျှော့ချပေးနိုင်တယ်နောက်တစ်ခုကတော့ဒီစံနေစံနေလုတ်စားတဲ့ဆရာတို့ထမင်းပေါ့နော်နောက်တစ်ခါဂျုံနဲ့လုတ်တဲ့ပါပုတ်ပေါ့အဲ့ဒါတွေကတော့ whole grain လို့ခေါ်တာပေါ့ဟိုဂျုံချမ်းတို့နော်ဒီ ဖွဲ့ပါတယ်စံနေဆိုရင်စားပေးနိုင်တယ်ဆိုရင်လည်းစီးကျုပ်ထိန်းသိမ်းမှုကိုပိုကောင်းတယ်ဆိုတာတွေ့ရတယ်တဲ့နောက်တစ်ချက်ကတော့ဒီအမြင်ပါတဲ့အစားအသောက်တွေဒါကတော့ဆရာတို့ရှေ့မှာပြောသွားတဲ့အသီးအရွက်မှအဓိကပါတာပေါ့နော်အဲ့တော့အဲ့အရာတွေကိုစားသုံးပြီးပြန်ဆိုလို့ရှိရင်ねဆရာတို့ဦးလန်းချောင်းလေးကနေအချိုဓာတ်ဆုပ်လို့အချိုတို့အစီဓာတ်တို့ကိုဆုပ်ယူခြင်းကိုနည်းနည်းလေးတားဆီးပေးနိုင်တယ်နော်သူကျမကြီးကောင်းတဲ့အဲကိစ္စတွေကတခံတာအစီနဲ့အချိုဆုပ်ယူမှုလျှော့ချပေးတဲ့ကိစ္စတွေလည်းသူမှာကောင်းကျိုးရှိပေါ့နော်ဒါကြောင့်မို့ခြုံပြီးပြောမယ်ဆိုရင်အသီးအရွက်အသီးနှံကိုဖိုစားပေးပါလို့ဆရာတို့နံပါတ်3ချက်ပြောတာပါ
အစီတက်ကိုကောင်းတဲ့အစီနဲ့မကောင်းတဲ့အစီဆိုပြီးအမျိုးအစားနှစ်မျိုးခွဲခြားကြည့်နိုင်တယ်လို့သိရပါတယ်။မကောင်းတဲ့အစီကိုရှောင်ကျင်ပြီးခန္ဓာကိုယ်အတွက်သင့်လျော်တဲ့ကောင်းတဲ့အစီတွေကိုရွေးချယ်စားသုံးဖို့လိုတယ်လို့ဒေါက်တာဦးမောင်ကျွန်နိုင်ကရှင်းပြပါတယ်
။နံပါတ်၄ကတော့ဗါလဲဆိုလို့ရှိရင်အစီเนาะလူတွေမှာအစီ၄စီလိုအပ်ချက်ရှိပါတယ်။ကိုယ့်ရဲ့ခန္ဓာကိုယ်အုံနောက်ကလည်းအစီတက်လိုအပ်တယ်ပေါ့နော်။ဒါပေမဲ့မကောင်းတဲ့အစီနဲ့ကောင်းတဲ့အစီကိုဆရာတို့ကခွဲခြားပေးဖို့လိုပါတယ်ပေါ့နော်။အဲ့တော့မပြည့်ဝတဲ့အစီတွေကကောင်းတယ်နော်အဲ့တော့အဲ့ထဲမှာဘာလို့အစီတွေပါလဲဆိုရင်တန်လွင်စီတို့ဖဲစီတို့ငားရတဲ့အစီတွေအဲ့တော့ကိုစားအစီစားသုံးဖို့လိုတယ်ဆိုရင်ခုနကဆရာတို့ပြောခဲ့တဲ့အစီတွေကိုဦးစားပေးပြီးတော့စားသုံးပေးရမှာဖြစ်တယ်။ပြေဝစီတွေဖြစ်တဲ့အသားကရတဲ့အစီတွေကတော့ခန္ဓာကိုယ်အတွက်ကျန်းမာရေးအတွက်လုံးဝမကောင်းဘူးပြောပါရယ်။နောက်တစ်ခါနိုးနဲ့နိုးတဲ့ပစ္စည်းကရတဲ့အစီတွေပေါ့နော်ဥပမာမလိုင်လိုမျိုးတို့ဒိန်ခဲလိုမျိုးဟာလည်းပဲခန္ဓာကိုယ်အတွက်မကောင်းတဲ့အစီပြေဝစီတွေမှာပါတယ်တို့ကြတော့ချော့ချပြီးတော့စားသုံးပေးဖို့တို့အပ်တယ်เนาะအဲဒါကြောင့်စီစားသုံးတဲ့အခါမှာလေကောင်းတဲ့အစီကိုရွေးချယ်စားသုံးပေးခြင်းအပြင်မျိုးစားနှစ်စီဂျိုယောဂါကိုအောက်ွယ်နိုင်မှာဖြစ်ပါတယ
်ကိုလေးချင်းချော့ချတဲ့နေရာမှာကာဘိုဟိုက်ဒရိတ်မပါအောင်စားတော့တဲ့နီလန်နဲ့ကိုလေးချင်းချော့ချနေကြတာကိုလည်းတွေ့မြင်နေရပါတယ်ကာဘိုဟိုက်ဒရိတ်မပါအောင်စားတော့တဲ့နီလန်ဟာစီဂျိုထိန်းတဲ့နေရာမှာတော့တင့်တော်တဲ့နီလန်တစ်ခုမဟုတ်ဘူးလို့ဒေါက်တာမောင်ကျော်နိုင်ကပြောပါတယ်
ကိုယ်လေးချင်းချော့ချမယ်ဆိုပြီးစားတဲ့အခါမှာကာဘိုဟိုက်ဒရိတ်ဓာတ်ကိုမပါအောင်စားသုံးတဲ့ကီတိုဒိုက်ရိုက်ဆိုပြောနော်တချို့တွေသုံးဆွဲနေတာရှိတယ်။အဲ့ဒါကိုလေးချိန်ချတဲ့ဘက်မှာတစ်ဖက်ကအကျိုးရှိနေတယ်တဲ့ဆရာတို့ဒီဘက်စီးကျိုထိန်းသိမ်းတဲ့ဘက်မှာရယ်နောက်တကုတ်ရေရှည်ကျန်းမာရေးကောင်းကျိုးအတွက်ဆိုရင်တော့သူတို့ကမသိတော့ဘူးဆိုပြီးတော့မှတ်ချက်ပြုထားတာတွေရှိတယ်။နော်ဒါကြောင့်မို့ဒီကာဘိုဟိုက်ဒရိတ်ကိုလုံးဝမစားဘဲနဲ့အစီဓာတ်ကနေယူပြီးတော့ခန္ဓာကိုယ်လေးချိန်ချော့ချတာရေရှည်အတွက်မကောင်းလို့ပြောချင်ပါတယ်။
အမျိုးအစားနှင့်စီဂျိုယောဂဖြစ်ဖို့အခွင့်အရေးများတဲ့သူတွေအနေနဲ့ယောဂမဖြစ်အောင်လိုက်နာဆောင်ရွက်သင့်တဲ့နည်းလမ်းတွေအကြောင်းကိုတရေပြပြလိုက်တာဖြစ်ပါတယ်ကျွန်တော်တန်ဆိုပ
ါဆက်လက်နားဆင်ကြည့်ရှုရမယ့်အပတ်စဉ်ကဏ္ဍကတော့ဦးကျော်စံပါရဲ့မြမအရေးသုံးသပ်ချက်ဖြစ်ပါတယ် KNU ထိတ်ချုပ်နယ်မြေက 4K ကမြို့တင်မှာဖြစ်ပွားနေတဲ့စစ်ကောင်စီနဲ့ KNLA ပူးပေါင်းတပ်ဖွဲ့တို့ရဲ့စစ်ရေးပြိပကဟာတဘောတူညီမှုကိုချိုးဖောက်ပြီးထင်ရလုံလို့တဲ့မြန်မာစစ်တပ်ရဲ့သဘောထားကိုပြသလိုက်တာဖြစ်တယ်လို့ PPSD ကငြိမ်းချမ်းရေးဦးဆောင်အဖွဲ့ပြောခွင့်ရခွန်မြင့်ထွန်းကပြောပါတယ်မြန်မာနိုင်ငံရေးအပေါ်ဒီဖြစ်ရရဲ့အကျိုးသက်ရောက်မှုကဘယ်လိုရှိလာနိုင်ပါသလဲခွန်မြင့်ထွန်းနဲ့ဦးကျော်စံသာဆွေးနွေးသုံးသပ်ထားတာနားဆင်ကြပါခင်ဗျာ
နော်ခင်ဗျာဒီနေ့ကျွန်တော်ခွန်မြင့်ထွန်းကိုဆက်လို့ရတဲ့အကြောင်းကတော့ JK ကမှဖြစ်နေတဲ့တိုက်ပွဲနဲ့ပတ်သက်ပါတယ်အဓိကအချက်တကယ်တော့ဒီ JK ကဆိုတဲ့ဒေသဟာ2015မှာ KNU နဲ့တတ်မတော်ငင်းငယ်လာလာကောင်းတဲ့အချိန်မှာဒုက္ခတွေကိုနေရာချထားပြီးဖို့ဆိုပြီးတော့တိတ်ကောင်းမွန်တဲ့ယူရခြင်းနဲ့ဖွဲ့စည်းခဲ့တဲ့ဒေသလို့ကျွန်တော်သိရပါတယ်တခြားချင်းငင်းငယ်ပြရုပ်ဒေသတခုဆိုရင်လည်းမှားမယ်မဟုတ်ပါဘူးဆိုတော့အခုအခါမှာတိုက်ပွဲတွေဖြစ်လာတော့ငင်းငယ်လာလာကိုဘလောက်ထိခိုက်သွားလဲဆိုတာကိုကျွန်တော်ကမေ့ချင်တာဖြစ်ပါတယ်ပထမဆုံးကတော့ကျွန်တော်စောစောကပြောခဲ့တဲ့လေးကီကော်တီထောင်ရတဲ့ယူရခြင်းဟာငင်းငယ်ပြရုပ်လို့ဆိုပေမဲ့တချို့ကသုံးသပ်လာကြတာကျွန်တော်ကြားပါတယ်ဒီဟာတကယ်တမ်းကျတော့ KNU နယ်မြေထဲမှာစစ်တပ်ကခြေကုပ်လူကျင်လို့အစကတည်းကဒီရွေချက်ပါခဲ့တယ်ဆိုပြီးတော့လည်းပဲသုံးသက်လာတာကြားပါတယ်အခုခါမှာအဲ့ဒါဘယ်လောက်အချိန်ကြီးရှိရသုံးသက်ချက်လို့ထင်ပါလဲခင်ဗျာ
ဟုတ်ကဲ့ကျွန်တော်အနေနဲ့ကတော့အခု PPSC မှာကျွန်တော်တို့ဒီအစည်းအဝေးတွေဆွေးနွေးပွဲတွေလည်းမရှိသေးတဲ့ကာလဆိုတော့ဒီမှာကတော့ကျွန်တော်ရဲ့ပေါ့နော်ကျွန်တော်ရဲ့အမြင်ကိုပဲအဓိကအဦးစားပေးပြီးတော့ကျွန်တော်တင်ပြပါမယ
်ဟုတ်က
ဲ့ကျွန်တော်တို့ဒီ 4K ကော်ဆိုတာမြို့ရဲ့အဝန်ဝိုင်းကမြို့ငယ်တစ်မြို့ပဲဖြစ်ပေမဲ့လို့ဒီငင်းငင်းရေးအရငင်းငင်းရေးတံပိုးနေလည်းအမြန်ကြီးမားပါတယ်ကျွန်တော်နိုင်ငံရေးတံပိုးနေလည်းကဒါအမြန်ကြီးမားပါတယ်ဒီငင်းငင်းရေးရဲ့အသီးအပွင့်လို့ပြောရတဲ့မျိုးဖြစ်ပါတယ်အဲ့တော့ဒီကိစ္စအတွက်ကိုလည်းပဲကျွန်တော်နိုင်ငံတကာပေါ့နော်ဒီဂျပန်နိုင်ငံအစိုးရနဲ့ဒီနီပွန်ဖောင်ဒေးရှင်းရဲ့ဒီအကူအညီတွေနဲ့လည်းဒါဒီမျိုးကိုတည်ထားတာ အဲ့ဒီထဲမှာကျွန်တော်တို့ကအပြန့်အလှန်ယုံကြည်မှုတွေအပြန့်အလှန်တတိကဝတ်တွေထည့်သွင်းပြီးတော့ဒီမျိုးကိုတိဆောက်ထားတယ်လို့ဒီလိုပြောရမှာဖြစ်ပါတယ်အခုနေ့ခါမှာတော့ဒီစစ်ကောင်စီရဲ့ဒီဆောင်ရွက်ချက်ကဒီဒီမိုကရေစီအင်အားစုတွေကိုပဲအဓိကအနိုင်ယူနိုင်ငံရေးပေါ်မှာပဲအခြေခံပြီးတော့ဒီမျိုးတွေကိုဒီလိုဝင်တယ်ဒီလိုဆောင်ရွက်တယ်ဆိုတဲ့ဟာတွေကတော့ကျွန်တော်တို့အချက်အချင်းချုပ ေပေါ့လေအဲ့ဒီ NCA စံတန်ဘိုးတွေအပြစ်ကရက်စီရဲ့စံတန်ဘိုးတွေငင်းငင်းရဲ့စံတန်ဘိုးတွေကိုငင်းချေဖြစ်စီလိုက်တာပဲလို့ဒီလိုကျွန်တော်ပြောမှာဖြစ်ပါတယ်တနည်းအားဖြင့်ပြောရင်ဒီကျွန်တော်တို့ NCA စတုံးရဲ့ account ထဲပေါ်မှုကိုချင်းချောက်လိုက်တာလေဒီသဘောရောက်တယ်လို့ပြောမှာဖြစ်ပါတယ
်တကယ်ကျွန်တော်ရဲ့မိဘမှာဒုတိယပိုင်းတစ်ခုဖြစ်တဲ့အဲ့ဒီငင်းငင်းရဲ့ဒီရကျဆူရတဲ့အစကတည်းကဒီဒေသမှာစစ်တပ်ကလူရင်ခြေကုပ်ယူဖို့ထိုးပေါက်ဖို့ဆိုတဲ့ရွေချက်ပါခဲ့တဲ့ဆိုတာကောအစကဒီလူတို့များတကယ်ရှိခဲ့မယ်ထင်ပါသလ
ားစစ်တပ်အနေနဲ့ကတော့အမြဲတမ်းခြေကုပ်ရယူရတော့အမြဲတမ်းဒါသူ့ရဲ့ဘီဝါတရားအနေနဲ့နေရာတိုင်းမှာတော့ဒါကျူပန်းဆောင်ရွက်တာပါပဲသို့တော်လည်းအဲ့ဒီကာလမှာရှိခဲ့တဲ့နောက်ခေါင်းဆောင်တွေရဲ့ယုံကြည်မှုတွေတတိကဝတ်တွေကိုတန်ဖိုးထားပြီးတော့အဲ့ဒီကာလကအစိုးရခေါင်းဆောင်တွေတမတော်ခေါင်းဆောင်တွေပေါ်မှာဒါတံပိုးထားတဲ့ယုံကြည်မှုတွေရထားကိုတိဆောက်ခဲ့တယ်လို့ပဲဒီလိုကျွန်တော်ပြောမှာဖြစ်ပါတယ
်ဆိုတော့အခုအခါမှာဒီ League of God မှာလောလောဆယ်ဖြစ်လာတဲ့ Immediate Cause ကတော့ League of God မှာရောက်ရှိနေတဲ့ဒါသွတ်တော်ကိုယ်စားလှယ်ဟောင်းတွေနိုင်ငံရေး Activist တွေကိုဝင်ဖန်တာကဖြစ်တယ်လို့ဆိုပါတယ်ဒါပေမဲ့ KNU နဲ့တမတော်နဲ့သာအရင်တုန်းကလိုညီညာရေးဆန္ဒသဘောထားတွေလူနှစ်ဖက်အတူညီရှိနေကြတယ်ဆိုရင်တကိစ္စအလွယ်လွယ်ကူဖြစ်ရှင်းလို့ရမှတိကျလို့ထင်ပါတယ်ဆိုတော့ဒီတိုက်ပွဲဖြစ်လာဖို့အတွက်အဓိကအခြေခံကြတဲ့အကြောင်းရင်းကဘာလို့ပြောလို့ပါလဲခင်ဗျာ
။အဓိကအခြေခံကြတဲ့အကြောင်းရင်းကိုကျွန်တော်တို့မတင်ပြမိပါဒီနေ့ကင်းညူနဲ့ပေါ့နော်ဒီတမတော်နဲ့အကြာမှာတင်းမာမှုတွေကဟိုရှိခဲ့ပါလေ။ပြီးခဲ့တဲ့ကာလတွေမှာနိုင်ငံရေးရှင်စဉ်တွေမှာဟိုပဲဒီလိုမျိုးတင်းမာမှုတွေကရှိခဲ့တယ်။အတင်းမာမှုတွေကျွန်တော်ရှော့ချနိုင်ခဲ့တာတွေလည်းရှိခဲ့ပါတယ်။အခုဖြစ်တာကတော့ဒီနေ့ပံမှန်ကင်းညူနဲ့စစ်ကောင်စီကြားတမတော်ကြားမှာတင်းမာမှုခုမျိုးမဟုတ်တော့ဘူး။ကျွန်တော်တိုင်းပြည်နိုင်ငံရဲ့အခြေအနေ background ကဘာဖြစ်နေလဲဆိုလို့ရှိရင်ဆရာနာရှင်စနစ်ကိုပြင်းပြင်းထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီနဲ့အဲ့ဒီဆရာနာရှင်စနစ်ကိုလုံးဝလက်မခံနိုင်တော့တဲ့တိုင်းသားပြည်သူလူထုတရားလုံးကြားမှာဖြစ်နေတဲ့ပဋိပက္ခဖြစ်ပါတယ်။အဲ့ဒါကကျွန်တော်တို့နောက်ဆုံး background ဖြစ်ပါတယ
်။ဒီအခုလောလောဆယ်ဖြစ်နေတဲ့ League ကတက်မဟာ6လို့ပြီးရပါတယ်။ဆိုတော့အခု KNU တစ်ဖွဲ့လုံးဟာခုနကွန်မြူနီပြောတဲ့သဘောထားအတိုင်းစစ်ကောင်စီကိုလုံးဝအပြသာဆန့်ကျင်နေကြတယ်လို့ကျွန်တော်ယူဆလို့ရပြီလားခင်ဗျာ
ကျွန်တော်အမြင်ကတော့ဒီကင်းညူအနေနဲ့ကတော့ဒီ NCA အပါအဝင်ပြည်နယ်ဆင့်ပြည်တော်အစိုးရအပြစ်ကရက်စဲရေးစာချုပ်တွေကိုဒါအလေးထားပြီးတော့ထင်းထင်းထင်းထင်းတစ်လျှောက်လုံးမှာဆောင်ရွက်ခဲ့တယ်သို့တော်လည်းပဲသူတို့ရဲ့သဘောထားကိုတော့ကျွန်တော်ဒီဩဂုတ်လ7ရက်နေ့ကပြည်အာဇာနည်နေ့မှာသူတို့ပေအောင်ထုတ်ပြန်ကြေညာတာရှိတယ်ဒီလိုဆိုရင်လမ်းကြောင်းဖွင့်ထားတော့လည်းပဲဒီလိုလူတွေရဲ့အသက်ဝင်ကြီးစင်တော့ကာကွယ်ရမယ်ဆိုမှုလေသူတို့တို့ပြတ်တဲ့သားသားတော့ရက်တည်ရဖြစ်ပါတယ်အခုချိန်ကမှတော့ဒီလူတွေရဲ့အသက်ဝင်ကြီးစင်ကိုထိခိုက်လာတယ်နစ်လာလာတယ်ဒီဟာတွေရှိရပုံမှာတော့ဂျင်းကျော်လည်းဒီပုံမှာသူတို့ထုတ်ပြန်တဲ့သဘောထားတွေပုံမှာတော့သူတို့ရက်တည်မှာပဲဖြစ်ပါတယ်ဒါကဂျင်းကြီးဘက်ကပြဿနာဒီဖြစ်တဲ့ပြဿနာကဂျင်းကြီးဘက်ကစတာမဟုတ်ဘူးဒါစစ်ကောင်စီဘက်ကစတဲ့ပြဿနာဖြစ်ပါတယ
်အခုလေကေကောမှာဖြစ်တဲ့အထက်မှာ KNU Plus PDF ပုံရတက်ကြရလို့သိရပါတယ်ဆိုတော့ EA တွေနဲ့ဒီ PDF တွေနဲ့လက်တွဲမှုခြေနေကဘယ်လောက်ထိခိုင်နေပါသလဲဒါ ad hoc လောလောဆယ်တိုက်ပွဲအတွက်ဒါစစ်မြေပြင်မှာလိုအပ်ချက်အတွက်ပူးပေါင်းရုံဆက်ဆက်လာဆိုတော့နိုင်ငံရေးအခြေခံအချင်းတသွေးတညီပဲပူးပေါင်းနေရပြီလို့သုံးသပ်လို့ရမှာခင်ဗျာ
အခုနေခါမှာကျွန်တော်ဒီတိုင်းပြည်မှာတော့အားလုံးရဲ့ဒီကြွေးကြော်တာရက်တည်ကြတာကတော့ကျွန်တော်ဆရာနာရှင်စနစ်ချုပ်ရင်းပြီးတော့ဖဲတဲ့ပြည်တော်ညှိဆောက်ရဖြစ်ပါတယ်။ဒါကတော့ကျွန်တော်တို့အားလုံးသောသူတွေကြားမှာတည်ရဲ့အခြေခံပုံသဘောထားဖြစ်ပါတယ်။အဲ့တော့ဒီပုံသဘောထားရည်တည်ချက်ကတော့ဒီကျွန်တော်တို့ကတူညီမှုအပေါ်မှာအခြေခံပြီးတော့လည်းဆောင်ရွက်နေကြတယ်လို့ကျွန်တော်အဲ့လိုမြင်ပါတယ်
။ဟုတ်ကဲ့။ဆိုတော့သွားသွား KNU ကိစ္စကိုတော့ကျွန်တော်ပြောပြီးပြီ။ NCA မှာပါတဲ့ကြံတဲ့အဖွဲ့တွေလက်မှတ်ထူထားတဲ့တိုင်းရင်းသားလက်နက်ကိုင်အင်အားစုတွေအားလုံးရဲ့သဘောထားကတော့တသွေးတန်နဲ့တညီရဲဖြစ်သွားပြီလားသူတို့မဟုတ်တချို့အဲ့ဒီ NCA လက်မှတ်ထိုးတဲ့အဖွဲ့တွေကြားထဲမှာပဲတဖွဲ့နဲ့တဖွဲ့မညီညွတ်နိုင်တာတွေရှိနေသေးတာခင်ဗျာ
အတဖွဲ့ကျန်းစွမ်းဆောင်နိုင်မှုတွေကတော့သူတွေသားနဲ့သူအခြေအနေသူကတော့ခွာခြားချက်တွေရှိပေမဲ့လို့ဆရာနာရှင်တင်းကိုချုပ်ငင်းပြီးတော့ဖဲတဲ့ပြည်အောင်စုကိုတည်ဆောက်ရမယ်ဆိုတဲ့အားကတော့ဒါကျွန်တော်တို့အားလုံးပြည်ရဲ့ပုံသဘောထားဖြစ်ပါတယ် PDS ရဲ့ကြေညာချက်တွေမှာလည်းအဲ့ဒါတွေကိုရှင်းရှင်းကပ်ကပ်တော့ဖဲပင်ထုတ်ပြန်ခဲ့ပြီးဖြစ်ပါတယ် PDS GPS ဒီနေရာကိုလက်ရှိနိုင်ငံရဲ့ချက်တဲ့ကိုဖြစ်ရှင်းနိုင်ရေကိုတော့ကျွန်တော်ဆွေးနွေးလက်မိနာနဲ့တွားဖို့ကိုလည်းကျွန်တော်တို့ပြင်ဆင်ကြိုးပမ်းဆောင်ရွက်နေကြပါတယ်။သို့တော်လည်းပဲဒီလေးကိကောကိစ္စကတော့အဲ့ဒီအပေါ်မှာကျွန်တော်တို့ကြီးစွာဘယ်ရက်ခတ်မှုဖြစ်စေပါ။ဒါကြောင့်လဲဆိုတော့ဘယ်လိုပဲသဘောတူညီမှုတွေလောက်ထားပြီးဆိုတဲ့ကောင်မှုအဲတမ်းလို့ပါတာတော့အချိန်ကြီးချူပေါက်သွားမှာ
မထူတာတဲ့တိုင်းသားအင်အားစုတွေဟာလှုပ်ဆောင်နိုင်တဲ့အတိုင်းအတာကတော့သူတွေသားနဲ့သူကွာမယ်လို့ဆိုခဲ့ပါတယ်ဒါလှုပ်ဆောင်နိုင်တဲ့အတိုင်းအတာကခံယူချက်နဲ့သဘောထားကတော့တပြင်းညီရဲ့ဖြစ်ပြီးဆိုတဲ့သဘောလို့ကျွန်တော်နားလည်ပါတယ်ဘုံမင်းတို့ပြောတဲ့အချက်မှာဆိုတော့ဒီတိုင်းသားလက်နက်အဖွဲ့အစည်းတွေအားလုံးဟာတနည်းပြညော်တဲ့တပေါင်းစု United Front သဘောမျိုးနဲ့ဖြစ်လာနိုင်မဲ့အလားအလာရှိပါသလားအခုကမှအထူးသဖြင့် NCA မှာလက်မှတ်ထိုးတဲ့အဖွဲ့တွေ plus PDF တွေက United Front တစ်ခုအနေနဲ့ဖြစ်လာနိုင်ပြီလို့ဆိုနိုင်ပါလားခင်ဗျာ
ဒီအရေးကြီးကတော့ဒါသူ့ရဲ့တိုးတက်ဖြစ်တော်မူတဲ့အခြေအနေပေါ်မှာတော့မူတည်မှာဖြစ်ပါတယ်အခုလက်ရှိအခြေအနေမှာကျွန်တော်တို့ဒီ PDF ကိုစုဖွဲ့တာက NCA Accountant ဖော်မှုပေါ်မှာမူတည်ပြီးတော့ကျွန်တော်တို့စုဖွဲ့ထားတာဖြစ်ပါတယ်ကျွန်တော်တို့ကဒီ alliance ပေါ့နော်မဟာမိတ်တွေနဲ့ဖွဲ့စည်းထားတာဖြစ်ပါတယ်ဒီစီးရင်နိုင်ငံတပ်ပေါင်းစုနဲ့ဖွဲ့စည်းထားတာမဟုတ်ပါဘူးသို့တော်လည်းဒီနေ့တိုင်းပြည်မှာပေါ်ဖြစ်ထွန်းတဲ့အခြေအနေအနေထားတွေကကျွန်တော်တို့အကြမ်းစုဖွဲ့မှုကတော့ဘယ်လိုစုဖွဲ့ကြမလဲဆိုတာလည်းကျွန်တော်တို့ဒါကိုအလေးနဲ့ချွေးလေးနေကြတာဖြစ်ပါတယ
် NCA လက်မှတ်ထိုးတဲ့အဖွဲ့တွေအပြင် NCA လက်မှတ်မထိုးတဲ့အဖွဲ့တွေအထူးသဖြင့်မြောက်ပိုင်းမဟာမိတ်အဖွဲ့တွေနဲ့NCA လက်မှတ်ထိုးအဖွဲ့ရဲ့အကြဆက်ဆံရေးကရောဘယ်လိုရှိရလဲခင်ဗျအခုခါမှာဒီကိစ္စမှာဆွေးနွေးညှိနှိုင်းမှုတွေသဘောတူမှုတွေဥပပေါင်းဆောင်ရွက်မှုတွေများရှိနေပါဗလား
ကျွန်တော်တို့ကဒီအရာလေးကိုတော့ဒါအလို့သဘောရတော့ဒါဆွေးနွေးညှိနှိုင်းဖို့အတွက်တိုင်းသားလက်နက်ကတော်လိုင်းအဖွဲ့ကြီးကြီးညီလာခံတရားချစ်ယူလဲ PDSC မှာတော့ဒါအလို့ဖွဲ့ကြီးဖွဲ့ကြည့်ပြီးတော့တောင်းပေးထားပါတယ်လက်တွေ့ကြကြဖြစ်ပေါ်လာဖို့ကတော့ကျွန်တော်တို့ဒါကတော့ဇုံတရားတော့ချိန်ယူရမယ်လို့ထင်ပါတယ်ဒါဖြစ်ယူတော့ကျွန်တော်ကြိုးပမ်းဆောင်ရွက်နေပါ
ဟုတ်ကဲ့ကျွန်တော်နောက်ဆုံးညှိကုံးထုတ်ပြန်တာကတော့အခု 4K goal ကိုဝင်တိုက်လိုက်တဲ့ 4K goal မှာတိုက်ပွဲဖြစ်နေဆိုတာအပေါ်ရန်အချင်းသာမန်တိုက်ပွဲသာဆိုပေမဲ့မြန်မာနိုင်ငံရဲ့ညီညာရေးအလားအလာအတွက်ဘလောက်ထိရဲရဲခတ်သွားသလဲဆိုတာကိုအကြီးဆုံးလေးပြန်ပြောပြပါခင်ဗျာ
အကျွန်တော်တို့အတိုင်းပြည်အတွက်ကတော့ဒီအမ်တန်ကိုညီညာရေးနဲ့ပတ်သက်ရင်ကျွန်တော်တို့ထိခိုက်မှုကတော့ညီညာရေးအတွက်ကနိုင်ငံရေးအတွက်ကအမ်တန်ထိခိုက်မှုကြီးပါတယ်အခုစစ်ကောင်စီကတော့သူတို့သူ့အနေနဲ့ကတော့ဒီလိုင်းချင်းမုံလေးကိုပဲဥတည်ပြီးတော့ပေါ့နော်လှုပ်ချင်တာကိုပဲလှုပ်သွားတဲ့သဘောဖြစ်ပြီးတော့ကြံတဲ့ဟာတွေထက်သွင်းပြီးတော့စဉ်းစားခဲ့ဖို့မရပါဘူးအခုဆိုရင်ကျွန်တော်တို့ဒါအပြစ်ကရဲ့စီးစားချုပ်တွေကိုဟိုအလေးနဲ့ထားပြီးတော့ထင်းထင်းထင်းဆောင်ရတဲ့ KNU နဲ့ကြာမှာမဟာမိတ်အကြီးကျယ်ပြတ်သွားတယ်လို့ပဲကျွန်တော်ထိုင်းနိုင်ငံနဲ့လည်းပဲဒါထိုင်းနိုင်ငံအတွက်ကြာမှာလည်းဒါအခုတက်ဖြစ်သွားတာဖြစ်ပါတယ်တိုးနေတူပဲကျွန်တော်ကဂျပန်ပါဝင်ပေါ့နော်ဘဝပြင်းပြင်းထန်ထန်ကိုယ်ကြီးကျင်းတဲ့နိုင်ငံတကာတိုင်းဝမ်းကြီးအတွက်လည်းဒါစိတ်ကျစရာဖြစ်ပါတယ်နောက်တစ်ချက်ကတော့ဒီလူခုတမတော်နဲ့တက်ကောင်စီနဲ့ကျွန်တော်တို့နိုင်ငံရေးဆွေးနွေးမှုတွေအပေါ်မှာဘယ်လိုယုံကြည်ရမလဲဘယ်လိုသဘောထားရမလဲဆိုတဲ့ဟာတွေကလည်းဒါကျွန်တော်တို့တွေကကိုမင်းကုန်ထုတ်စရာဖြစ်တယ်လို့ဒီအပေါ်မှာယုံကြည်မှုကလည်းပဲဒါကြောက်တစ်ဆက်ကြောက်သွားတာပေါ့
ဟာ
ဒီသဘောထားတွေရှိပါတယ
်အဲ
ကြောင့်မို့လို့ဒီနေ့ဒီတိုင်းကြီးရဲ့ပြဿနာဒီကိလေသာကိစ္စကိုဖြည့်ရှင်းတဲ့အခါမှာလည်းပဲကျွန်တော်မြင်ရတော့ဒီစစ်ကောင်စီအနေနဲ့ကတော့မိမိရဲ့ဒီဆောင်ရွက်ချက်ဒီပုံမှာလေးလေးနက်ပြန်တုံးတက်ပြီးတော့ဆုတ်ပေးလိုက်တာကတော့ပုံပြီးကောင်းမယ်လို့ကျွန်တော်တို့အဲ့လိုမြင်ပါတယ်။ဟောဆိုကိန်းကြီးကတော့သူတို့ဒီသဘောထားစီးကြီးနဲ့သူတို့ဆောင်ရွက်ခဲ့တာရှိတယ်။ဒါပေမဲ့လို့စစ်ရေးရကျူးကျော်မှုတော့သူတို့ကောင်းကောင်းခံတဲ့သဘောကမရှိဘူး။ပြီးရင်လည်းပဲခုနကကျွန်တော်နိုင်ငံရေးဘက်ကောင်ကတော့ဆရာနာရှင်စနစ်ကိုပြင်းပြထန်ထန်ကျင့်သုံးနေတဲ့စစ်ကောင်စီကိုဒါလူကြီးတရားလုံးကလည်းပြန်ထားဆန့်ကျင်နေကြတဲ့ကာလဖြစ်ပ
ါဘူး။ဦးကျော်ဇံသာရဲ့မြမအရေးသုံးသပ်ချက်ပဲဖြစ်ပါတယ်။အခုဆက်ပြီးတော့ကိုရနိုင်တင်ဆက်တဲ့အားကစားကဏ္ဍကိုတင်ဆက်ပေးပါမယ်။ကမ္ဘာဖလားဘောလုံးပွဲကိုနှစ်နှစ်တကြိမ်ကျင်းပဖို့အဆိုပြုထားတဲ့အစီအစဉ်ရဲ့အလားအလာကိုဗစ် -19 ကူးစက်မှုကြောင့်အားကစားပွဲတွေအပေါ်ရိုက်ခတ်မှုတွေစတဲ့အချက်တွေကိုဒီတစ်ပတ်ရဲ့အားကစားကဏ္ဍမှာကိုရနိုင်ကအခုလိုစူးစီးတင်ပြထားပါတယ်။နားဆင်ကြပါခင်ဗျာ။
ဒီလိုကမ္ဘာမလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျီယန်နီအင်ဖန်တီနိုကတော့ကမ္ဘာဖလားကိုနှစ်နှစ်တစ်ကြိမ်ကျင်းပဖို့အတွက်တောက်ခမှုအများစုရထားပြီဖြစ်တယ်လို့ပြောလိုက်ပါတယ
် if I was going to a vote tomorrow
ကမ္ဘာဖလားကိုနှစ်နှစ်ကြိမ်ကျင်းပဖို့အတွက်ကမ္ဘာတော်မှာရှိတဲ့ဘောလုံးဖွဲ့ချုပ်တွေကခေါင်းဆောင်တွေနဲ့ကမ္ဘာလုံးဆိုင်ရာညီလာခံကိုကျင်းပခဲ့ပြီးတဲ့နောက်ဒီကဥက္ကဋ္ဌအင်ဖန်တီနိုကတကယ်လို့ဒီကိစ္စနဲ့ပတ်သက်ပြီးတော့မနက်ဖြန်သာမဲပေးဆုံးဖြတ်ရမယ်ဆိုရင် အများစုကနည်းနည်းတစ်ကြိမ်ကျင်းပဖို့ကိစ္စကိုထောက်ခံကြမှာဖြစ်တယ်လို့ပြောလိုက်ပါတယ်အဲ့လိုလုံးလိုက်ချင်းအဖြစ် FIFA အတွက်လည်းဝင်ငွေ 4.4 ဘီလီယံလောက်ထပ်တိုးလာမှာဖြစ်တယ်ဆိုပြီးတော့ပြောပါတယ်နော်အချိန်နှဲမှာပဲကမ္ဘာနေရာအတော်များများမှာ COVID-19 ကူးစက်မှုတွေကြောင့်ပြန်မြင့်တက်လာနေပြီးတော့အာဂါသာသမားတွေကြားမှာလည်း virus ကူးစက်မှုတွေတိုးလာနေပါတယ်အဲ့လို virus ကူးစက်မှုတွေတိုးလာနေတဲ့အတွက်ဥရောပနိုင်ငံတွေမှာဆိုရင်ဘောလုံးပွဲတွေကိုရွှေ့ဆိုင်းရတာတွေပြည်သက်တွေမပါဘဲကစားရတွေလည်းဖြစ်လာနေပါတယ်ဆိုရင်နိုင်ငံမှာတော့ Real Madrid အသင်းက Modric နဲ့ Marcelo တို့ virus ကူးစက်ခံပြီးတဲ့နောက်ထပ် Gareth Bale, Marco Asensio, Andre Lunin, Rodrigo စတဲ့ကစားသမား၄ယောက်နဲ့လက်ထောက်နီးပြ Davide Ancelotti တို့ပြီးခဲ့တဲ့ဘက်မှာကူးစက်ခံခဲ့ရပါတယ်ဒါပြင်ဗလန်စီယာအသင်းကလည်းနီးပြတဲ့ကစားသမားနှစ်ယောက် virus ကူးစက်ခံထားရတယ်လို့ညင်ညာလိုက်ပါတယ်။အင်္ဂလန်ဘက်မှာတော့ virus ကူးစက်မှုတွေကြောင့်မယ်ယူပွဲပါဝင်ပြီးခဲ့တဲ့စနေတနင်္ဂနွေနေ့ကဒီပွဲစဉ်6ပွဲကိုရွှေ့ဆိုင်းခဲ့ရပါတယ်။ကျောက်စီးစင်းမှာဆိုရင်လည်းတိုက်စစ်မှုလူကာကူဝါနာနဲ့ဟတ်ဆန်အိုဒရိုက်တို့အပါအဝင်ကစားသမား9ယောက် virus ကူးစက်ခံထားပါတယ်။ကစားသမားတွေတော်တော်များများမကစားနိုင်တဲ့အတွက်ပြီးခဲ့တဲ့အုပ်နဲ့ပွဲကိုရွှေ့ဆိုင်းမှုချယ်ဆီဘက်ကတောင်းဆိုခဲ့ပေမဲ့ပရီးမီးယားလိဂ်ကတော့စီးပွားရေးနဲ့မကိုက်ညီတဲ့အတွက်မရွှေ့ဆိုင်းခဲ့ပါဘူး။ပရီးမီးယားလိဂ်အသင်းတွေအနေနဲ့ပွဲတွေကိုရွှေ့ဆိုင်းမှုဆိုရင်အသင်းမှကစားမဲ့သူ14ယောက်ထက်နည်းမှပွဲကိုရွှေ့ဆိုင်းနိုင်တယ်ဆိုပြီးတော့သတ်မှတ်ပြဋ္ဌာန်းထားပါတယ်။ကူးစက်မှုတွေရှိနေတဲ့ကြားကပွဲတွေကိုမရွှေ့ဆိုင်းပဲဆက်ကစားခိုင်းတဲ့အတွက်ကစားသမားတွေကကျန်းမာရေးနဲ့ပတ်သက်ပြီးတော့လည်းအသင်းတွေနဲ့နှီးပြတွေဘက်ကစိုးရိမ်မှုတွေတိုးလာနေပါတယ်။ပြီးခဲ့တဲ့သတင်းပတ်ထဲမှာပဲပရီးမီးယားလိဂ်မှာကစားသမားတွေပါဝင် virus ကူးစက်ခံသည့်စုစုပေါင်း90ရှိခဲ့ပါတယ်ပရီးမီးယားလိဂ်မှာကာကွယ်ဆေးအပြည့်ထိုးထားတဲ့သူက89ရာခိုင်နှုန်းပဲရှိပြီးတော့အခုချိန်ထိကာကွယ်ဆေးမထိုးထားတဲ့သူ16ရာခိုင်နှုန်းထိရှိနေသေးတယ်လို့လည်းဆိုပါတယ်ဒါမဲ့လည်းအခုလို Christmas နဲ့နှစ်သက်ကူကာလမှာပွဲတွေကလည်းတောက်လျှောက်ဆက်နေပြီးတော့ပရီးမီးယားလိဂ်ဘက်ကတော့ဒီကာလအတွင်းမှာပွဲတွေကိုဆက်ကစားဖို့သဘောတူလိုက်ပါတယ်ဒီဘောဥက္ကဋ္ဌအလက်ဇန်းနာဆာဖရီနဲ့ဒေါ်မန်တင်းကအင်္ဂလန်ကွင်းနဲ့ကစားသမားဂျူဘယ်လင်ဟမ်တို့ကတော့ဘောလုံးသမားတွေအနေနဲ့ကိုဗစ်ကာကွယ်ဆေးထိုးကြဖို့ကိုတိုက်တွန်းလိုက်ပါတယ်ခင်ဗျာ virus ကူးစက်မှုတွေကဘောလုံးသမားတွေနဲ့ဘောလုံးအသင်းတွေဘက်မှာဖြစ်နေသလိုတဲရစ်ဂိုင်ဘွဲတွေဘက်မှာလည်းကူးစက်မှုတွေရှိနေပြီးတော့အခုနောက်ဆုံးမှာတော့စပိန်ကနံပါတ်ကြီးနဒေါလ်လဲ virus ကူးစက်ခံထားပါတယ်နဒေါလ်ဟာပြီးခဲ့တဲ့ဘက်ကအာရဆော်ဘောများပြည်တော်စု UAE နိုင်ငံမှာကျင်းပတဲ့မူဘာဒါလာတင်းနစ်ဆိုင်ပွဲကိုပြိုင်ပြီးတဲ့နောက်ဆွေနိုင်ငံပြန်ရောက်တဲ့အချိန်မှာ virus ပိုးကူးစက်ခံထားရတာကိုသံသတ်တွေ့ရှိခဲ့တာဖြစ်တဲ့ဆိုပြီးတော့ Twitter ကနေကြေညာပါတယ် virus ကူးစက်မှုကြောင့်သူနဲ့ထိတွေ့ထားတဲ့သူအကုန်လုံးကိုလည်းအကြောင်းကြားထားပြီးဖြစ်တယ်လို့ဒါပဲပြိုင်ပွဲရင်လည်းပတ်သက်ပြီးဝင်ပြိုင်ပြစ်မပြိုင်ပြစ်ဆိုတာတွေကိုလည်းအသိပေးသွားမယ်လို့ပြောပါတယ်နဒေါလ်ဟာဒဏ်ရာကြောင့်ဩဂတ်စ်လကစပြီးတော့တင်းနစ်မကစားနိုင်ပဲအဘူဒါဘီပွဲမှာပထမဆုံးအကြိမ်ပြန်ကစားတာဖြစ်ပြီးဒါပေမဲ့ Australian Open Tennis ပြိုင်ပွဲမှာဝင်ပြိုင်နိုင်မှုအတွက်အဆောက်အုံလုပ်သွားမယ်ဆိုပြီးတော့အစိုးရကတော့ပြောထားပါတယ် Australian Open Tennis ပြိုင်ပွဲကတော့ January 18ရက်နေ့မှာစတင်မှာဖြစ်တဲ့အတွက်သူ့အနေနဲ့ပြိုင်ပွဲဝင်မှုတော့မိနိုင်တယ်လို့ယူဆပါတယ်ကြိုင်ပွဲတော်ဝင်ရှိသူတွေနဲ့တင်းနစ်ပရိသတ်တွေကတော့နဒါရောဖက်ဒရာရောဂျိုကိုဗစ်ရောသုံးယောက်စလုံးကိုဒီပြိုင်ပွဲမှာဝင်ပြိုင်နိုင်ဖို့ပြောလဲနေကြပါတယ်။ဘာကြောင့်လဲဆိုတော့ဒီလိုသာသုံးယောက်စလုံးဝင်နိုင်ခဲ့မယ်ဆိုရင်ဒီပွဲဟာသူတို့သုံးယောက်စလုံး Grand Slam ကိုအကြိမ်၃၀ပြည့်နိုင်ရပြီးပထမဆုံးအကြိမ်ပြိုင်ကြတဲ့ပွဲဖြစ်လာမှာပါ။ဒါကြောင့်ပွဲစီစဉ်သူတွေရောပရိသတ်တွေကတော်တော်လေးကိုပြောလဲနေကြတာဖြစ်ပါတယ်။တစ်ဖက်မှာလည်းသူတို့၃ယောက်ထဲမှာဘသူက Grand Slam ကိုအများဆုံးအနိုင်ရတဲ့သူအဖြစ်စန်ဂျေးတင်မလဲဆိုတာကလည်း Dennis Prize တွေနဲ့ Dennis Locker တခုလုံးကစိတ်ဝင်စားနဲ့စောင့်ကြည့်နေကြတဲ့ကိစ္စဖြစ်ပါတယ်။ဒါနဲ့ပတ်သက်ပြီးတော့နဒေါလ်ပြောတာကတော့
I mean I am outside of the competition for the last 5-6 months.
ကျွန်တော်ပြိုင်ပွဲတွေဝင်မကစားနိုင်တာ9လ6လရှိသွားပါပြီ။ဒါပေမဲ့ Grand Slam ကိုဘသူအများဆုံးပိုဆွဲမလဲဆိုတာနဲ့ပတ်သက်ပြီးပြောနေကြတာကိုကျွန်တော်နားလည်ပါတယ်။သူတို့ပြင်ဂျိုကိုဗစ်ကအပတ်တိုင်းလိုလိုကစားပြနေပြီးကျွန်တော်နဲ့ဖယ်ဒရာကတော့ဒဏ်ရာကြောင့်အချိန်တော်ကြာနားနေရတာပါကျွန်တော်တို့အားလုံးကအခုအချိန်မှာအချိန်20စီနဲ့တူနေကြပြီမဲ့ဂျိုကိုဗစ်ကတော့နိုင်ဖို့ကျွန်တော်တို့တဲ့အခွင့်အရေးပိုရှိတယ်လို့ထင်ပါတယ်ရှေ့လာမယ့်လတွေမှာဘာဖြစ်မလဲကြည့်ကြတာပေါ့
သူတို့၃ယောက်မှာဘယ်သူက Grand Slam ကိုအများဆုံးရမလဲဆိုတာအတိအကျမပြောနိုင်သေးပေမဲ့ကစားရအခက်ဆုံးကစားသမားကဘယ်သူလဲဆိုတာနဲ့ပတ်သက်ပြီးဗြိတိန်ကအန်ဒီမာရီပြောတာကတော့
I mean, it depends a little bit on the surface. You know, I played Novak a bunch of times in Australia, and you know.
ဒါကဘလို့ကွင်းမျက်နှာပြင်လဲဆိုတာပေါ်မှာမူတည်ပါတယ်ကျွန်တော်နိုဘတ်ဂျိုကိုဗစ်နဲ့တော်တော်ကစားခဲ့ဘူးပြီးသူကဘယ်မှမဆိုကစားတာခက်ပါတယ်ဒါပေမဲ့အော်စတြေးလျဥပမာတော့သူကတကယ်ကိုမယုံနိုင်လောက်အောင်ကစားတာခက်တာပါသူကအဲ့ဒီကွင်းမှာကစားတာရမ်းကြိုက်ပါတယ်ဝင်ဘယ်တန်ရဲ့မျက်ခင်းပေါ်မှာလည်းသူနဲ့တော်လေးတွေ့ခဲ့ဘူးပါတယ်ဒါပေမဲ့အဲ့ဒီမှာဖက်ဒရယ်နဲ့ကြ
ပေါ်မှာတော့ဖေဒရာကကစားရပုတ်ခဲ့ပါတယ်။နောက်မြေဈေးကွင်းပေါ်မှာတော့နဒါကအကောင်းဆုံးကစားရခဲ့ဆုံးဆိုတာရှင်းပါတယ်။ဘာအောင်မေကွင်းထုတ်စရာမလိုပါဘူး။ဒါပေမဲ့တမန်သလင်းကွင်းမှာကြပြန်တော့တမျိုးဖြစ်ပြီးတော့မတူတော့ပြန်ပါဘူး။ကစားရလွယ်တယ်လို့ပြောတာတော့မဟုတ်ပါဘူး။အဲဒီတော့ကွင်းပေါ်မှာပဲမူတည်ပါတယ်။ပြီးတော့သူတို့ရဲ့အချိန်နဲ့လဲစိုင်နေလို့ရှင်းပါတယ်။ဂျိုကိုဗစ်ရဲ့အကောင်းဆုံးအချိန်မှာသူနဲ့တမန်သလင်းကွင်းမှာကစားရအတော်ခက်ပါတယ်။နဒါဟုမြေဈေးကွင်းသူပြင်ကျင်းတဲ့အိုပန်းမှာနိုင်မှုဆိုတာကတော့အားကစားပွဲတွေထဲမှာအခက်ဆုံးတွေကတခုဖြစ်ပြီးဝင်းဘယ်တန်လိုမျက်ပေါ်မှာရိုက်တဲ့ပွဲတွေမှာတော့ဖက်ဒရာရဲ့တောင်းပြမှုတွေကတကယ်အံ့ဩစရာပါဆိုတော့ကွင်းပေါ်မှာပဲမူတည်ပါတယ
်၃ယောက်စလုံးကအသက်အရွယ်ရလာနေတာကြောင့်ထပ်ပြီးရနိုင်ပါမလားဆိုတာကလည်းမင်းကုန်းထုတ်စရာဖြစ်နေပါတယ်ဂရန်ဒ်စလမ်ကိုဘသူအများဆုံးစံချိန်တင်မဲ့ဆိုတာကိုစိတ်ဝင်စားနေကြသလိုတင်နစ်သမိုင်းမှာဘသူကအကောင်းဆုံးဆိုတာကလည်းအငင်းပွားစရာဖြစ်နေပါတယ်ပရိသတ်တွေကြားမှာလည်းတချို့ကဖက်ဒရယ်တချို့ကနဒါတချို့ကဂျိုကိုဗစ်ဆိုပြီးတော့ကိုယ်အကျိုက်နဲ့ဖြစ်နေတဲ့အတွက်ဘသူအကောင်းဆုံးဆိုတာကတော့နောက်ဆုံးမှာအောင်မြင်မှုစံချိန်ကပဲအဆုံးဖြတ်ပေးသွားမှာဖြစ်ပါတယ
်ဗျာ UAE American တန်ရဲ့အတန်လွင့်အစီအစဉ်တွေကို American ပြည်တော်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်လိုင်းတို32နဲ့49တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နေပါတယ် VOA ကထုတ်လွှင့်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ခြင်းနဲ့အကြံပေးခြင်းနဲ့တေးသချင်းတောင်းဆိုလိုခြင်းနဲ့ဆိုရင် email လိပ်စာက burmese@voanews.com ကိုစာရင်းနိုင်ပါတယ်အခုတော့သတင်းအချင်းချုပ်တွေကိုကိုစော်မိုးကျော်ကပြောပြပါလိမ့်မယ်ခင်ဗျာ
ကချင်ပြည်နယ်ဖားကန့်လုံခင်ချေရွာမှာရှိတဲ့အမြင့်ပေတရားကျော်လောက်ရှိတဲ့မြေစာပေါ်တစ်ခုဒီဇင်ဘာလ22ရက်နေ့မနေ့စောပိုင်းကပြိုကျခဲ့တဲ့အတွက်ရင်စည်းကြောက်ရှာဖွေနေသူဒါဇင်နဲ့ချီပျောက်ဆုံးနေပါတယ်ဗုဒ္ဓနေ့မနေ့၄နာရီလောက်ကအနီးနားရေကန်ထဲကိုမြေစာပေါ်ပြိုကျရတာတေဆုံးသူအလောင်းတလောင်းကိုရှာဖွေတရှိရထားပြီးအများအပြားပျောက်ဆုံးနေပါတယ်ဆရာနာသိမ်းပြီးနောက်ပိုင်းအခဲတွေရင်ဆိုင်နေရတဲ့မြန်မာပြည်သူတွေပေါ်အမေရိကန်တန်အမတ်ကြီးကအော်ဖစ်ကပြောကြားလိုက်ပြီးတိုင်းပြည်မှာဒီမိုကရေစီစနစ်ပေါ်ထွန်းစေဖို့နေသိကူဆွမွန်စ်ကောင်စကားအဖြစ်ပြောဆိုခဲ့ပါတယ်။အိန္ဒိယနိုင်ငံသားရဲ့အတွင်းဝင်ဟာနှစ်ရက်ကြာမြန်မာနိုင်ငံခီးစဉ်ရောက်ရှိနေပြီးတော့ပထမနေ့ပါပဲမြန်မာနိုင်ငံအတွက်ကိုဗစ်ကာကွယ်ဆေးတန်းတန်းလှူဒန်းလိုက်တဲ့အကြောင်းကိုအိန္ဒိယတန်ယုံကဗုဒ္ဓဟူးနေ့ကသတင်းထုတ်ပြန်ထားပါတယ်အိန္ဒိယမြန်မာနယ်စပ်ပြည်သူများအပါအဝင်မြန်မာနိုင်ငံမှာကိုဗစ်ကာကွယ်ရေးအတွက်အိန္ဒိယနိုင်ငံထုတ်ကိုဗစ်ကာကွယ်ဆေးတန်းတန်းကိုမြန်မာနိုင်ငံချက်ချင်းဤအသင်းထံမှပေးအပ်ခဲ့တဲ့အကြောင်းသတင်းထုတ်ပြန်ထားပါတယ်လူသားချင်းစာနာမှုဆိုင်ရာအကူအညီလိုအပ်နေတဲ့အာဖဂန်နစ္စတန်နိုင်ငံကိုအကူအညီအကောက်ပံ့နေပေးနိုင်ဖို့အတွက်ကုလသမဂ္ဂလုံခြုံရေးကောင်စီကဗုဒ္ဓဟူးနေ့မှာဆုံးဖြတ်ချက်ထားလိုက်ပါတယ်ခင်ဗျာ
သတင်းချင်းချုပ်ကိုကိုစော်မိုးကျော်ကပြောပြသွားတာပါဒီမနေ့အစီအစဉ်ထုတ်လို့ရမှုကကိုရဲမုံဖြစ်ပြီးအတန်လွတ်တဲ့ရုပ်တံအင်ဂျင်နီယာတွေကတော့ဂျိုနာကမ်မီနဲ့ဇူဘဲအယ်တာရဲ့တို့ဖြစ်ကြပါတယ်ဒီမနေ့ BOA အစီအစဉ်တွေကိုလိုင်းဒိုမီတာ32လိုင်းဒိုမီတာ49နဲ့လိုင်းလက်မီတာ190တို့ကနေတင်ဆက်ခဲ့ပါတယ်တောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ကင်းဝေးကြီးကြပါစေ BOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါကျွန်တော်ကခင်မောင်စိုးမင်းပါခင်ဗျာ
This program has come to you from the Voice of America, Washington.